to the Voice of America in Burmese.
မြန်မာကြမ်းပါဗျာပရိဂန်ပြောင်းစုဝါရှင်တန်ဒီစီမြို့တော်ဗီယိုအမေရိကန်တန်ကနေမီလာ24ရက်တနင်္ဂနွေနေ့ညပိုင်းမှာပါသောစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ38 39 50နဲ့လိုင်းလိုမီတာ190ကျေဗီယိုရဲ့ Facebook ဆာမျက်နှာကနေလည်းစတင်တင်ဆက်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကစီညာပေးသွားမှာဖြစ်ပါတယ်ခင်ဗျာမေဂန်ပြည်တော်စုနယူးယောက်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကြောင့်နေထိုင်တဲ့လူသေဆုံးမှုနှုန်းဟာ100အောက်ကိုကျဆင်းလာခဲ့ပါတယ်။ဒါဟာမတ်လ24ရက်နေ့ကစပြီးတော့နယူးယောက်ပြည်နယ်မှာနေထိုင်တဲ့လူသေဆုံးမှုနှုန်း100အောက်ကိုကျဆင်းလာတာဖြစ်ပါတယ်
။ And the number of lives lost is down to 84. 84 is still
လူ84ယောက်သေဆုံးတာဟာတကယ်ကိုဝန်ထဲကြီးကွဲစရာဆိုတာသိသာပါတယ်။ဒါပေမဲ့ချုပ်ပြီးပြောရရင်တော့နေထိုင်တဲ့လူသေဆုံးမှုနှုန်းကျဆင်းလာတာကတော့နယူးယောက်ပြည်နယ်ဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးလုပ်နေတာတွေအတွက်သတင်းကောင်းဖြစ်တယ်ဆိုပြီးတော့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကစနေနေ့ကပြောသွားတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဗိုင်းရပ်စ်စတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံမှာဆိုရင်လည်းမနေ့စနေနေ့ကနောက်ထပ်ဗိုင်းရပ်စ်ကူးစက်မှုအသစ်မရှိခဲ့တာကြောင့်ဒါဟာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ပတ်သက်ပြီးစတင်သတင်းထုတ်ပြန်ခဲ့တဲ့ဇန်နဝါရီလကစပြီးတော့ပထမဆုံးအချိန်နောက်ထပ်ကူးစက်မှုမရှိတာဖြစ်ပါတယ်။အမေရိကန်ပြည်တော်စုမှာတော့ဗိုင်းရပ်စ်ကူးစက်ခံသူတိတိကျကျ6တန်းကျော်နဲ့သေဆုံးသူ 9,800 ကျော်ရှိပြီးအမေရိကန်ဟာကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်ပါတယ်။အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုစုစုပေါင်း 5.3 တန်းကျော်နဲ့သေဆုံးသူ 3,400 ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။ဥရောပမှာတော့ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်လွန်ခဲ့တဲ့24ရက်အတွင်းလူ153ရောက်သေဆုံးခဲ့တယ်လို့ရုရှားနိုင်ငံကဒီနေ့မှပြောလိုက်ပါတယ်။ဒါဟာရုရှားနိုင်ငံမှာဗိုင်းရပ်စ်ကြောင့်နေထိုင်လူသေဆုံးမှုတွေထဲမှာအများဆုံးဖြစ်ခဲ့တာဖြစ်ပြီးအခုဆိုရင်ဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း 3,500 ကျော်ရှိသွားခဲ့ပြီဖြစ်တယ်လို့ရုရှားရဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကူညီကူတာရေးဌာနကပြောပါတယ်။ဒါပြင်နောက်ထပ်ဗိုင်းရပ်စ်ကူးစက်မှု 8,599 ရောက်ရှိတာကြောင့်အခုဆိုရင်ရုရှားနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 3,400 ကျော်ရှိလာခဲ့ပြီဖြစ်ပါတယ်။အချိန်ထဲမှာပဲဂျာမနီနိုင်ငံမှာဆိုရင်လည်းနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ431ယောက်နဲ့သေဆုံးသူ31ယောက်ရှိခဲ့တယ်လို့ဂျာမနီအစိုးရရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ဒါကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 38,800 ကျော်ရှိသွားပြီဖြစ်ပြီးတော့သေဆုံးသူကတော့ 8,249 ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။အာရှဘက်မှာတော့စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ548ယောက်ထပ်မံတွေ့ရှိခဲ့တယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကဒီနေ့မှပြောလိုက်ပါတယ်။ဒါကြောင့်အခုဆိုရင်စင်ကာပူမှာရောဂါကူးစက်ခံရသူ 32,600 ကျော်ရှိသွားခဲ့ဖြစ်ပါတယ်။ကူးစက်ခံရသူတွေကအများစုဟာအဆောင်ပါနေတဲ့နိုင်ငံသားကအလုပ်လာလုပ်တဲ့သူတွေဖြစ်ပြီးတော့3ယောက်ကတော့အများအနေထိုင်ခွင့်ရထားတဲ့သူတွေဖြစ်ပါတယ်။မလေးရှားနိုင်ငံမှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ60ရှိတာကြောင့်စုစုပေါင်း 8,200 ကျော်သွားခဲ့ဖြစ်တယ်လို့မလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာလည်းမီလာ23ရက်နေ့ကဓာတ်ခွဲနမူနာ468ခုကိုဒုတိယအထုပ်အဖြစ်နဲ့ထပ်မံစစ်ဆေးခဲ့တာအပါအဝင်ဓာတ်ခွဲနမူနာ982ခုကိုစမ်းသပ်စစ်ဆေးခဲ့ပြီးတော့ရောဂါကူးစက်ခံရသူနောက်ထပ်တယောက်မှထပ်မတွေ့ဘူးလို့ကျန်းမာရေးနဲ့အာဂါသဝန်ကြီးဌာနကဒီနေ့မနက်မှာပြောကြားထားတာပါ။ဒါကြောင့်မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ101ယောက်ကုသမှုခံယူပြီးရောဂါပိုးကင်းစင်လာသူ120နဲ့သေဆုံးသူ6ယောက်ရှိတယ်ဆိုပြီးတော့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံမှာဆိုရင်လည်းနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူမရှိဘူးလို့ပြောပါတယ်။အီရန်နိုင်ငံမှာတော့အသက်108နှစ်အရွယ်မျိုးမီးတစ်ယောက်ဟာဗိုင်းရပ်စ်ကူးစက်ခံပြီးတော့အခုခါမှနေပြန်ကောင်းလာပြီဖြစ်တယ်လို့အီရန်ရဲ့ First Aid Agency ကပြောပါတယ်။အမေရိကန်နိုင်ငံတဝမ်းမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ရှိနေတဲ့ကြားကပဲကြာဆုံးစစ်သည်တွေကိုဂုဏ်ပြုတဲ့ Memorial Day အောက်မေ့ပွဲနေ့အခမ်းအနားကိုနိုင်ငံတဝမ်းမှာမနေ့ဖြန်မီလာ25ရက်ဒက်လာနေ့မှာကျင်းပသွားဖို့ရှိနေပါတယ်။ဒါမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတော်ကမြို့တွေအများပြားမှာပုံမှန်ကျင်းပနေကြတဲ့အတိုင်းချီတက်လမ်းလျှောက်တာတွေ၊ဂီတဖျော်ဖြေပွဲတွေ၊လူစုလူဝေးအခမ်းအနားတွေကိုမလုပ်တော့ဘဲအဲ့ဒီနေရာမှာအင်တာနက်အွန်လိုင်းကနေပဲအခမ်းအနားတွေကျင်းပသွားမှာဖြစ်ပါတယ်။ဒါမဲ့လည်း Wisconsin ပြည်နယ်အန်တီဂိုမြို့နဲ့ချောင်းမြို့တွေကတော့အောက်မေ့ပွဲနေ့ချီတက်လမ်းလျှောက်တဲ့အခမ်းအနားတွေကိုကျင်းပသွားမှာဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုဂျိုတင်ကာကွယ်တဲ့အနေနဲ့လူတွေကိုနှာခေါင်းစည်းတွေတပ်ဖို့နဲ့ကတ်ခွက်ခွာနေကြဖို့ကိုပြောထားပါတယ်။ဝါရှင်တန်မြို့တော်လွတ်တော်အဆောက်အအုံနောက်ဖက်မြခင်မြမှာကျင်းပတဲ့အောင်မေပွဲနေ့အခမ်းအနားဂီတဖျော်ဖြေပွဲလိုမျိုးတနိုင်ငံလုံးတိုင်းတာနဲ့ကျင်းပတဲ့အခမ်းအနားတွေကိုတော့ပုံစံပြောင်းပြီးတော့အင်တာနက်အွန်လိုင်းကနေပဲထုတ်လွှင့်ပြသသွားမှာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းလိုမီတာ31 kHz 6833ညာไซโดมิเตอร์32 kHz 9339ไซโดมิเตอร์51 kilohertz 988လို့ဖြင့်စနစ်တင်းတွေမှာ silent meter 190 kilohertz 1595တို့ကနေထုတ်လွှင့်နေပါရဲ့ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်မှာသတင်းဒီကိုဆက်လက်တင်ပြသွားပါမယ်ရှင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျင်ဦးဒုတိယကြိမ်လူမျိုးဝင်းကနေသုံးဖက်ကြပြတ်ခွေနေတာကြောင့်ကျမိုင်းနဲ့ပတ်သက်တဲ့ထင်ကြီးပြီးပြောဆိုမှုတွေထွက်ပေါ်ခဲ့ပြီးနောက်အစည်းအဝေးတစ်ခုကိုဥဆောင်ကျင်းပခဲ့တဲ့အကြောင်းတနင်္ဂနွေနေ့ကနိုင်ငံပိုင်မီဒီယာမှာဖော်ပြခဲ့ပါတယ်။အစည်းအဝေးတွင်နျူကလ িয়ার စစ်ပွဲအနေကဟန်တာရေးအစီအစဉ်ကိုတွေ့ချေးကိစ္စလေးပါဝင်တယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။သတင်းတပ်ပုံမှာမြောက်ကိုရီးယားကောင်ဆောင်လက်မှတ်ရေးထိုးနေတာမင်းကုန်းပြောနေတာတွေနဲ့ရုပ်မြင်သံကြားကိုလက်ညှိုးထိုးပြနေတဲ့ပုံတွေလည်းပါဝင်ပြီးမယ်။ရုပ်မြင်သံကြားကပုံတွေကိုတော့စင်ဆာဖြတ်တောက်ထားပါတယ်။နိုင်ငံပိုင်သတင်းဌာနကပုံတွေအရကျမကြီးမကောင်းတဲ့လက္ခဏာမျိုးတော့မတွေ့ရပါဘူး။ဒါဆိုရင်မေလာတရနေ့ကဓာမီဩဇာစေယုံတူကိုဖဲချူဖြတ်ဖွင့်လင်းပြီးပြီးနောက်ပိုင်းမှာပထမဆုံးအကြိမ်သူဟာလူမြင်ခွင့်မှာပြန်ပေါ်လာတာပါ။အရင်တစ်ခေါက်ပြောက်ွယ်သွားတော့ကသူ့ရဲ့ကျမကြီးနဲ့ပတ်သက်ပြီးတော့ထင်ကြီးပြီးပြောဆိုတဲ့သတင်းတွေထွက်ခဲ့ရမှာသိဆုံးသွားပြီးဆိုတဲ့သတင်းတွေအထိပါဝင်ခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဟာဒီနှစ်ထဲမှာသတင်းသုံးပတ်လောက်လူမြင်ကွင်းကပြောက်ွယ်ခဲ့တာသုံးချိန်ရှိခဲ့ပြီးမြေအကြောင်းပြချက်တော့မပြီးပါဘူး။အကဲခတ်တချို့ကတော့တခြားကောင်ဆောင်တွေ need to coronavirus ကူးစက်ခံရမှာကိုရှောင်ရှားလိုတဲ့အတွက်လူမြင်ကွင်းမှာအတွေ့နေရလို့လည်းယူဆကြပါတယ်။မြောက်ကိုရီးယားနိုင်ငံကတော့ coronavirus ကူးစက်မှုမရှိဘူးလို့ကြေညာထားတယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြထားတဲ့ကင်နဲ့တခြားစစ်တပ်ခေါင်းဆောင်တွေရဲ့ပုံတွေမှာလည်းနှကောင်းစီတက်ဆင်ထားတာမတွေ့ရပါဘူးရှင်။ဟောင်ကောင်မှာအမျိုးသားလူညုံရေးဥပဒေပြဋ္ဌာန်းမှုအစိုးပြချက်အပေါ်ကန့်ကွက်နေကြတဲ့ဆန္ဒပြသူတွေကိုလူညုံရေးတပ်ဖွဲ့တွေကမျက်ရည်ယူပုံတွေညှိယူကောင်းရည်တွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။လူညုံရေးဥပဒေမူကြမ်းဟာဟောင်ကောင်ရဲ့လွတ်လပ်ခွင့်တွေကိုထိခိုက်နိုင်တယ်ဆိုပြီးလူပေါင်းရာနဲ့ချီဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေဟာဒီမိုကရေစီရေးဆောင်ဖို့တွေကိုကြွေးကြော်ခဲ့ကြသလိုရဲတပ်ဖွဲ့ကလည်းလူစုလူဝေးလုပ်တာဥပဒေနဲ့မညီချောင်းနဲ့လူစုခွဲခြားဖို့ကိုအတန်ချဲဆက်တွေနဲ့တရီပီးခဲ့ပါတယ်။ခွဲထွက်ရေးနဲ့အဖြစ်အမှောင်လှုပ်ရှားမှုတွေပြပကြဝင်ဆွဲဖက်မှုနဲ့အကြမ်းဖက်မှုတွေကိုတားဆီးကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဟောင်ကောင်မှာလူညုံရေးဥပဒေပြဋ္ဌာန်းမှုတရုတ်နိုင်ငံကလွှတ်တော်မှာတောက်ချန်နေကြပဲအဆိုပြုခဲ့တာပါ။American လွှတ်တော်အမတ်18ဦးအပါအဝင်ကမ္ဘာတဝန်းကထင်ရှားတဲ့နိုင်ငံရေးသမား200လောက်လက်မှတ်ရေးထိုးထားပြီးမနေ့ကတည်းကပဲထုတ်ပြန်လိုက်တဲ့ပူရဲချိန်ညာချက်ထဲမှာတော့ဥပဒေမူကြမ်းဟာဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးတရားဥပဒေစိုးမိုးရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုထိပါးစော်ကားရရောက်ကြောင်းနဲ့တနိုင်ငံစနစ်နှစ်ခုမူကိုပြောင်ပြောင်တင်းတင်းချိုးဖောက်ရရောက်ကြောင်းဖော်ပြထားပါတယ်ရှင်အစ္စလမ်ဘာသာဝင်တွေရဲ့ဥပုပ်ကာလအဆုံးသက်ချိန်ဤပွဲတော်အထိမ်းအမှတ်ဖြစ်ဒီကနေ့တနင်္ဂနွေနေ့ကစပြီးတော့၃ရက်ကြာအပြည့်ခတ်ရဲ့ဆင်းမဲ့အကြောင်းအာဖဂန်တာလီဘန်အဖွဲ့ကကြေညာလိုက်ပါတယ်။တာလီဘန်တို့ရဲ့ကြေညာချက်ကိုအမေရိကန်နိုင်ငံကကျူးဆူလိုက်တယ်လို့အာဖဂန်သမ္မတအာရှရက်ကာနီကလည်းချက်ချင်းဆိုတယ်လို့ပဲအာဖဂန်ဆိုရတက်တွေလည်းအပြန်အလှန်ပြည့်ရမယ်လို့ကြေညာခဲ့ပါတယ်။တာလီဘန်အဖွဲ့ရဲ့အပြည့်ရဲ့ကြေညာချက်မှာတော့တိုက်ခိုက်မှုတွေမလုပ်ဖို့တပ်ဖွဲ့တွေကိုညွှန်ကြားထားပြီးမယ်အစိုးရတပ်တွေကတိုက်ခိုက်လာမယ်ဆိုရင်တော့ခုခံနိုင်ကြောင်ပြောဆိုထားပါတယ်အပြည့်ရဲ့ကြေညာထားချိန်နှစ်ဖက်တပ်တွေထိန်းချုပ်ထားတဲ့နေမြေတွင်အပြန်အလှန်ဖြတ်ကျော်သွားရောက်တာကိုလည်းတာလီဘန်အဖွဲ့ကတားမြစ်ထားပါတယ်နိုင်ငံတော်ဝန်သတင်းပတ်တွေနဲ့ချီတိုက်ခိုက်မှုတွေကြောင့်လူရာချီသေဆုံးဒဏ်ရာရခဲ့ပြီးတော့တာလီဘန်တွေကယာယီအပြည့်ရဲ့ဖို့မမျှော်လင့်မင်းကြေညာခဲ့ရပါအေပီလအစိုးပိုင်းကဆက်လို့ဖြစ်ပွားခဲ့တဲ့အာဖဂန်အစိုးရတပ်တွေနဲ့တာလီဘန်တို့ကြားတိုက်ပွဲတွေကြောင့်အရသာ900နီးပါးတည်ဆုံးတန်ရာရခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။အပြည့်အရေးကြီးညာချက်ဟာအခွင့်အခါကောင်းတရားဖြစ်ပြီးလက်မလွတ်တင်ကြောင်းနဲ့ American အနေနဲ့ငြိမ်းချမ်းရေးအတွက်ကူညီဖို့အဆင်ပြေရှိတယ်လို့လည်း Afghanistan ငြိမ်းချမ်းရေးဆိုင်ရာ American အထူးကိုယ်စားလှယ်ဆောင်မေခါလီဇတ်ကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကလည်းဒါဟာအာဖဂန်ငြိမ်းချမ်းရေးတိုးတက်ဖို့အခွင့်ကောင်းတရားဖြစ်ကြောင်းနဲ့ငြိမ်းချမ်းရေးကသာအာဖဂန်ပြည်ထောင်ကိုဖြည့်ရှင်းနိုင်မယ်လို့ပြောပါရဲ့ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထိန်းချုပ်ဖို့နိုင်ငံအတော်များများအသွာလာပြီးကန့်သတ်ထားရတဲ့အခြေအနေမှာပဲဒီကနေ့ကမ္ဘာတဝန်းအစ္စလမ်ဘာသာဝင်တွေ Eid al-Fitr ပွဲတော်ကိုဆင်နွှဲနေကြပါတယ်။တချို့နိုင်ငံတွေမှာတော့ဝတ်ပြုဆူတောင်းသူတွေအဆင်ပြေဖို့အတွက်အသွာလာပြည်ပင်ထားရတွေကိုယာယီရဆိုင်ပြေးခဲ့ပါတယ်။အစဉ်လာရတော့ရမဒန်ဥပုလကုံဆုံတဲ့ Eid ပွဲတော်ကိုသုံးရက်ကျင်းပလိမ့်ရှိပြီးပလီရီမာဝူပြူဆူတောင်းပွဲတွေမိသားစုတွေစုံပြီးစားတောက်တာတွေအဝတ်စားအသစ်နဲ့လက်ဆောင်တွေဝယ်မုံချူတွေကျွေစားတဲ့ဖြင့်စီစီကားကားကျင်းပလိမ့်ရှိပါတယ်။ဒီနှစ်မှာတော့ကာယောဂါကုသပြည့်နှံ့နေတဲ့အန္တရာယ်ကြောင့်ဆော်ဒီအီဂျစ်တူရကီဆီးရီးယားအပါအဝင်နိုင်ငံအတော်များများမှလူစုလူဝေးနဲ့ဝူပြူဆူတောင်းပွဲတွေမကျင်းပဖို့တာမြင်ချပါတယ်။ဆော်ဒီနိုင်ငံမှာရမဒန်ဥပုပ်ကာလအစအချိန်လောက်ကလေးကနေအခုထိယောဂါကုသမှုနှုန်း၄ဆမြင့်တက်လာတဲ့အတွက်၅ရက်ဆက်တိုက်အပြင်းမထွက်ရအမိန့်ထုတ်ထားပါတယ်။ အစ္စလမ်ဘာသာဝင်တွေအထူးမြတ်ထားရနေရာတစ်ခုဖြစ်တဲ့ဂျေရုရှလင်အယ်အောက်ဆာဗလီကျောင်းမှာလည်းဝိပုစုတွေကိုအထည်ဝင်ခွင့်မပြုပါဘူး။ပါလက်စတိုင်းစစ်သွေးကြောဟာမတ်အဖွဲ့ကထိန်းချုပ်ထားတဲ့ဂါဇာကမ်းရံဒေသမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်မနေ့ကပထမဆုံးလူသေဆုံးမှုရှိခဲ့ပေမယ့်အာဏာပိုင်တွေကဗလီတွေမှာဝိပုစုတောင်းမှုအခွင့်ပြုခဲ့တာပါ။ရာယဝုပြသူတွေဟာနှာခေါင်းစည်းတွေတတ်ထားကြသလိုတယောက်နဲ့တယောက်နေရာချထိုင်ပြီးတော့ဝုပြခဲ့ကြပါတယ်ရှင်။တင်းငွေညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ကျမကစုမမရှင်။ရခိုင်ပြည်နယ်တွေကတိုင်းနဲ့ချီတဲ့ဆေးပေးဆောင်ဒုက္ခတွေကယောကရာသီဥတုဘေးဒဏ်နဲ့လုံခြုံရေးပါစိုးရိမ်နေရတဲ့အခြေအနေကိုပြောပြပေးကြပါမယ်။လနက်ကိုင်ပြိပခါတွေကြောင့်တိမ်းရှောင်နေကြရတဲ့ရခိုင်ပြည်နယ်တွေကတိမ်းနဲ့ချီတဲ့ရှင်ပေးဒုက္ခသည်တွေဟာလုံခြုံရေးစိုးရိမ်ရတဲ့အန္တရာယ်ကိုဗစ် -19 ကပ်ရောဂါအန္တရာယ်နဲ့အခုခါမှာတော့မိုးရင်းကာလစိုးရတဲ့ရာသီဥတုနဲ့ပါရင်ဆိုင်ရမယ့်အခြေအနေတွေနဲ့ကြုံနေရတယ်လို့ရခိုင်တိုင်းရင်းသားလွတ်တော်ကုသလေတွေကပြောပါတယ်။ဒီအတွက်လည်းသက်ဆိုင်ရာတာဝန်ရှိသူတွေကအမြန်ဆုံးကူညီဖို့လိုအပ်နေတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ကျွန်တော်တို့မှာစီပေးစီတံရောနော်ဒီတဘာဝအန္တရာယ်ရောအင်တာနက်ဖြတ်တာကိစ္စရောအားနည်းချက်တွေအများကြီးကြောင့်ရခိုင်ပြည်နယ်ရဲ့အခြေအနေအတိုင်းနဲ့ပြည်နယ်တော်အထက်မှာတော်တော်ကိုအဆိုးရွားဆုံးအခြေအနေနဲ့ကြုံလာနိုင်တယ်လို့ကျွန်တော်တို့ကတွေ့ပြီးတော့ဒေသခံတွေကတော့အများကြီးစိုးရိမ်ပုံပန်ရတဲ့အဆင်မဲ့ရှိပါတယ်။အဆိုးရွားအနေနဲ့ကတော့ချစ်ချစ်မြောက်မြောက်ကူညီနိုင်တာပံ့ပိုးနိုင်တာထက်ထက်ဝင်ဝင်လုံဆောင်နိုင်တာတော့ကျွန်တော်မတွေ့ရဘူးတော်တော့ကိုအားနေတယ်လို့ကျွန်တော်ပြောရမှာပါခင်ဗျ။ဒါတော့အကူအညီရတဲ့အများကြီးနေပါတယ်နိုင်ငံတော်အဖွဲ့အစည်းတွေလည်းအကူအညီမရှိတော့ဖြစ်နေပြီ။အဲဒီ COVID-19 နဲ့ပတ်သက်ပြီးတော့ဝင်ငွေတွေကျော့လာတပိုင်းဆိုတော့စင်နာရှင်တွေလည်းတိတ်မဆူနိုင်ကြတော့ဘူးအရှင်နေရှိနေ။အထူးသဖြင့်တော့မိုးကျလာပြီဆိုရင်နေရာအခက်အခဲကတော့မြို့နေတိုင်းမှာရှိပါလိမ့်မယ်
။ကမ္ဘာတဝက်ကရောဂါနဲ့ကြုံနေရချိန်မှာအပြစ်ခတ်တွေရက်စဲထားကြဖို့ကုလသမဂ္ဂအတွင်းမှုချုပ်နဲ့မြန်မာနိုင်ငံခြေစိုက်တန်တမန်တွေကလည်းတိုက်တွန်းထားပေမဲ့ရခိုင်ပြည်နယ်မှာတော့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တပ်မတော်ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာပါဒီလိုစံပါရေးနဲ့လုံခြုံရေးအတွက်ဆိုးရရတဲ့အခြေအနေကိုသက်ဆိုင်ရာအစိုးရတွေကအမြန်ဆုံးဖြေရှင်းဖို့ကိုလည်းအမျိုးနယ်ကမြို့သားလွတ်တော်ကိုယ်စားလှယ်ဒေါက်ထုမီကတိုက်တွန်းထားပါတယ်
အဲ့ရခိုင်ပြည်နယ်မှာတိုက်ပွဲဆောင်တည်သူများအနေနဲ့ဒီစစ်ပွဲတွေမရှိတဲ့နေရာသူတို့အတွက်လုံခြုံတဲ့နေရာမှာသူတို့နေရပါမယ်ဒီအပြည်နယ်အစိုးရရဲ့ပြည်ထောင်စုအစိုးရရဲ့အစိုးရတရက်ဒီပြည်သူကိုကာကွယ်နိုင်တဲ့အနေအထားမှာရှိတယ်ဆိုလို့ရှိရင်အဲ့ဒီနေရာတွေကိုပြည်သူတွေကလာကြမှာရှင့်ဆိုတော့ဒီနေရာမှာနေဟိုနေရာမှာနေဆိုတာထက်အစိုးရဒီလုံခြုံတဲ့တက်နေရာရာသူတို့ physically လုံခြုံမှုပေါ့နော်ပြီးလို့ရှိရင် food security ဒါတွေကိုနေပြီးတော့စီစဉ်ပေးရမယ့်တာဝန်ဝတ္တရားအစိုးရမှာပြည့်ဝရှိပါတယ်ဒီဒီဝတ္တရားကိုလေ့ရှင်းပြီးတော့တခါနေပြီးတော့ကိုယ်စားလှယ်တွေဖြစ်စေပါတီတွေဖြစ်စေနောက်လူမှုပွဲစစ်တွေဖြစ်စေသူတို့တွေကတက်တော်တဲ့နေရာတွေမှာအလှူငွေတွေရှာပြီးတော့ဒီပြည်သူတွေကိုလက်ခံတာကိုအစိုးရကငင်းပေတာတွေရှိတယ်ဒီကလေးငယ်ပါမယ်မျိုးသမီးတွေပါမယ်အကြောင်းသားတွေပါမယ်ဒီဒါပေမဲ့လက်ရှိမှာအစိုးရကဒါတွေကိုမဆောင်ရွက်ဘူးမဆောင်ရွက်နိုင်ဘူးအစိုးရဒီလိုမျိုးပြည်သူကို service ပေးနေပါတယ်ပြည်သူကိုဒါတွေကိုကာကွယ်ပေးနေပါတယ်လို့ပြည်သူယုံကြည်လောက်တဲ့အတိုင်းသာတစ်ခုထိစီမံခန့်ခွဲနိုင်လို့ရှိရင်အပြည်သူတွေကဒါအလှူရလာကြမှာပဲကိုလုံးဝမဲ့တာဝန်ကိုလည်းပြတ်ကွက်သေးတယ်ဆန်နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဆောင်ရွက်တာကိုလည်းအဲဒါညွှန်ကြားချက်အမျိုးမျိုးနဲ့ပိတ်ပင်မယ်ဆိုလို့ရှိရင်အစိုးရကောင်းမဟုတ်ဘူးပေါ့နော
်အခုဆိုရင်ရခိုင်ပြည်နယ်အတွင်းမှာပြည်ပကပြန်လာတဲ့သူတွေလည်းကယောဂါကူးစက်ခံရသူတချို့ရှိလာတဲ့အတွက်ရခိုင်ပြည်နယ်တွင်းမှာတီးခြားခွဲထားတဲ့စင်တာတွေလုံလောက်မှုမရှိတာနောက်အဆင့်မီစနစ်ကျတဲ့ကျန်းမာရေးဆောင်ရှောက်မှုတွေမရှိတဲ့အတွက်စိုးရိမ်မှုတွေပိုမြင့်တက်လာနေတယ်လို့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်ပြည်နယ်ရဲ့ပြည်မကပေါ့နော်အကြီးကပြည်မဖက်ကလာတဲ့လူတွေအဲနောက်ပြီးတော့နိုင်ငံအခြားကလာတဲ့လူတွေကြတော့ကွာရင်းကလုဖို့ကမြို့နယ်အထိအဲ့လူနာတွေရောက်လာမှစီစဲရတဲ့သဘောရှိတယ်အမှန်ကတော့သူတို့ဟိုဝင်ငရေကလေးချောင်းနဲ့ပဲဖြစ်ဖြစ်ရေချောင်းနဲ့ပဲဖြစ်ဖြစ်ကားလမ်းနဲ့ပဲဖြစ်ဝင်ငရေကအဲ့ဒီမှာအခြေခြေပြန့်မြန့်ကွာတိန်လုပ်ဖို့အဆောက်အဦတွေစစ်စစ်ရဲ့အဆောက်အဦတွေရှိရင်ပိုကောင်းမှာပေါ့အခုကကိုပြည်နယ်နဲ့ကိုတိုင်းမြေသားကြီးနဲ့ကိုအဲ့လိုဆွတ်လိုက်တဲ့အခါမှာကျတော့ COVID-19 နဲ့ပတ်သက်ပြီးတော့ကျွန်တော်တို့စစ်စစ်တဲ့အခါမှာရောစောင့်ရှောက်တဲ့အခါမှာရောတော်တော်ကိုအားနေပါတယ်တကယ်လို့ဖြစ်လာပြီဆိုရင်တော့ပိုဆိုးမှာပေါ့စစ်ဆောင်စကားနဲ့လည်းရှိနေတယ်အဲနောက်ပြီးအင်တာနက်လိုင်းတွေကလည်းချက်ထားတယ်ဆိုတော့အော်ဘယ်မှာဘယ်လိုဖြစ်တယ်ဆိုတာအချိန်နဲ့တပြေးညီမသိနိုင်ဘူးအဲကိုဗစ် -19 နဲ့ပတ်သက်ပြီးတော့လည်းဘူးတူတက်တော်တော့ကိုအားနေကြပါတယ
်ရခိုင်ပြည်နယ်မှာလည်းလက်ကင်ပြည်ပခါကြီးစတင်ခဲ့တဲ့2019ခုနှစ်နှစ်ဆန်းကနေစလို့အခု2020ပြည့်နှစ်မေလဆန်းအထိဆိုရင်စခန်းတွင်ရောစခန်းပြင်မှာပါပါစစ်ဘေးကနေတိမ်းရှောင်ထွက်ပြေးနေရသူဒေသခံ 36,400 ကျော်ရှိသွားပြီလို့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံး IEC က
အေဘလာဒုံးရဲ့ညီမသတင်းထုတ်ပြန်ချပါတယ်ကျမစုမမရှင်ကျမနာလာပါထိုင်းနိုင်ငံမှာကိုဗစ်-19ကာယကကာလအသွားအလာကန့်သတ်ထားတဲ့အချိန်မှာအစာအသောက်ထုတ်ဖို့ပလတ်စတစ်အမိုက်တွေတိုးလာတဲ့အပေါ်တဘာဝပတ်ဝန်းကျင်အရေးလှူရှာသူတွေဆိုရင်းနေတဲ့အကြောင်း Friday သတင်းကိုအခြေခံပြီးတော့တင်ပြမှာပါထိုင်းနိုင်ငံပြည်ကမ်းခြေမြို့ဖြစ်တဲ့ပတ္တယာကလူငယ်ရပ်ကွက်ထက်ကချောင်းနေမြောင်းတွေမှာအမရာဝီချင်းတန်တယောက်ကိုဗစ်-19ကာယကကြောင့်အမိုက်မကောက်ဖြစ်တာလာနေချိပါပြီ အရှက်ထဲကချောင်းနေမြောင်းနေတဲ့မှာအမိုက်တွေစုပုံလာတဲ့အခါမျိုးမှာတော့အမျိုးသမီးရေလွှာလျှော်စီအားကစားချမ်းမြဟောင်းတို့ဖြစ်တဲ့အသက်50ခွန်းနှစ်အရွယ်အမရာတယောက်ရေလွှာလျှော်စီတဲ့ပုံပြတ်စုကိုလော့ခတ်တော်လာရင်ရှင်လင်းရပါတယ်။ပထရားမြို့မှာရေလွှာလျှော်စီပစ္စည်းဆိုင်ကိုအမရာဖွင့်ထားပေမဲ့ပတ်ဝန်းကျင်ထင်းနေရေလို့ပုံအမြင်စိတ်အားထက်သန်နေတာပါ။ကယောကကြောင့်လူညဉာဏ်မှုရော့နေပြီးတော့ပတ်
လေးနဲ့ကယောဂနောက်ပိုင်းမှာလည်းအရင်နှစ်တွေကလိုပဲပင်လယ်ထဲပလတ်စတစ်အမိုက်တွေနဲ့ပြည်လာမှာကိုကျမတို့စိုးရိမ်ပါတယ်။ကျမတို့လူသားတွေအနေနဲ့ကိုယ့်ရဲ့အပြုတ်မှုတွေကိုမပြောင်းလဲဘူး။ခရုလည်းမဆိုင်ဘူးဆိုရင်တော့ဗိုင်းရပ်စ်ပေါ်နောက်ထပ်ဆယ်နှစ်ရှိနေလဲပတ်ဝန်းကျင်ကတော့ထိုင်နေနေမှာမဟုတ်ပါဘူးလို့ပြောဆိုသွားတာပါ။ကယောဂအကြောင်းစာသင်ကျောင်းတွေပိတ်ပြီးတော့လူတွေအိမ်ထဲမှာနေရတဲ့ကာလမှာဘန်ကောက်မြို့ကအစားအသောက်ထုတ်ဖို့ PC ကထွက်လာတဲ့အမိုက်တွေဧပြီလထဲမှာတင်60နှစ်ရခိုင်နှုန်းလောက်တိုးလာပါတယ်။ဒီကာလမှာပဲတနင်္ဂနွေတိုင်းတာနဲ့ဆိုရင်တော့ပလတ်စတစ်အမှတ်က1500ခန့်နှုန်းလောက်ပိုထွက်လာတယ်လို့ပတ်ဝန်းကျင်ညဉ့်ညမ်းမှုထိန်းချုပ်ရေးဌာနကကိုးကားပြီးဒေသခံတွေတွေကဖော်ပြပါတယ်။ပင်လယ်ထဲပလတ်စတစ်အမှတ်ဆုံးပြမှုအများဆုံးထိန်းတန်းလေးနိုင်ငံကတော့အရှေ့တောင်အာရှမှာရှိတာပါ။အဲ့ဒီထဲမှာထိုင်းနိုင်ငံကမပါပေမဲ့လည်းသူ့အပေါ်လက်ညှိုးထိုးစရာဖြစ်လာမှာကိုလည်းပတ်ဝန်းကျင်အရေးလှူရှာသူတွေကဆိုရင်းနေပါတယ်။ဘန်ကောက်မြို့ကဧပြီလအတွင်းနိုင်စဉ်ဆွန့်ပြအမိုက်တန်ချိန်ဟာမနစ်ကတဲ့ဆိုင်ရင်တန်ချိန်1300ကျော်တိုးလာပြီးတော့3430တန်ဖြစ်ရောက်လာတာကိုအစိုးရရဲ့ကိငင်းနံတွေမှာတွေ့ရပါတယ်။အဲ့ဒီအမိုက်တွေထဲမှာချွတ်ချွတ်အိတ်တွေနဲ့ပလင်းတွေခွက်တွေက80ရာခိုင်နှုန်းကျော်ပါတယ်။ကယောကစားဖြစ်တဲ့အချိန်ကလေးကအိနာရယာပို့ပေးတဲ့အစားတောင်မယူရာထိုင်းနိုင်ငံသားအတော်များအတွက်လျော်လျော်လုပ်စဉ်ဖြစ်လာပါတယ်။အဲ့ဒီအချိန်လေးကြောင့်ပဲအမိုက်စီမံခန့်ခွဲမှုမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာအစားအသောက်ထုတ်ဖို့ plastic PC တည်နာကပိုးပြီးတော့ကြီးထွားလာတာပါ။ရေချောင်းစီဘက်ဗိဒပညာရှင်တွန်တမရွန်ဝါဆန်ဝတ်ကအခုလိုသုံးသပ်ပါတယ
်။ New normal เนี่ยมันก็ส่งผลดีและผล
အချိန်လေးတက်မှာအကောင်းဆုံးတွန်းတွဲနေတာပါ။ကောင်းတာကတော့အမိုက်ကင်းစင်တဲ့သဘာဝကြီးကိုလူတွေအလေးထားလာကြတယ်။ရှင်းရှင်းပါးပါရေသတ္တဝါတွေကိုတွေ့ရတာမျိုးကပတ်ဝန်းကျင်ကိုတန်ဖိုးထားလာစေပါတယ်။တစ်ဖက်မှာတော့အစားအသောက်ထုတ်ပေါ်တဲ့ plastic အမိုက်တွေကထပ်တိုးနေဦးမှာပါ။ COVID-19 ကရောဂါပြီးသွားရင်နောက်မှဆက်ရှိနေဦးမှာပါ။အစားအသောက်ထုတ်ပေါ်ပစ္စည်းတွေကတစ်ခါသုံး plastic ပြဿနာမှအဓိကတရားခံမှာလို့ပြောဆိုသွားတာပါ။လာမယ့်တစ်လအတွင်းအစားအသောက်ပို့ဆောင်တဲ့လုပ်ငန်းမှာ American Dollar 193နာရီပါတန်မိုးရှိတဲ့33ရာခိုင်နှုန်းထိတိုးလာမယ်လို့လည်းကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ထိုင်းနိုင်ငံမှာလူသုံးများတဲ့ Lineman App ကနေအစားအသောက်မယူမှုဟာဘန်ကောက်မြို့မှာသွားလာကန်လိုက်တဲ့ March လနဲ့ April လအတွင်း300ရာခိုင်နှုန်းတိုးလာတယ်လို့ကုမ္ပဏီကပြောပါတယ်။ဒါအပြင် Grab App ကနေအစားအသောက်မယူမှုကလည်း March လအတွင်း400ရာခိုင်နှုန်းထိတိုးခဲ့တယ်လို့ Foodpanda Thailand ကလည်း February နဲ့ March လအတွင်းသူဆိုင်ကအစားအသောက်မယူမှု90ရာခိုင်နှုန်းထိတက်ခဲ့ပြီးတော့နောက်ပိုင်းမှာတော့ပုံမှန်ချင်းနဲ့ပြောင်းသွားတယ်လို့လည်းပြောဆိုထားပါတယ်။ကျမနားပါ
တန်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်မင်္ဂလာပါခင်ဗျာကျွန်တော်ဒီ COVID ဒီကမ္ဘာကယောဂအချက်တဲကြောင့်မလို့ကမ္ဘာနိုင်ငံတော်များများမှာနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးဖက်ဖက်ကနေပြီးတော့ရိုက်ခတ်မှုတွေထိခိုက်မှုတွေတည်ရောက်မှုတွေတော်များရှိနေပါတယ်အလားတူလည်းမြန်မာနိုင်ငံမှာလည်းကြိုးရပါတာအထူးဖြစ်တော့ဒီမြန်မာနိုင်ငံမှာဒီနှစ်ကုန်ပိုင်းမှာချိန်မှတ်ရှိနေတဲ့ထူးထူးရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့တက်ရောက်မှုကတနည်းမဟုတ်တနည်းပေါ့ကျွန်တော်မှဖြစ်ပါတယ်အဲ့တော့ဒီအချိန်နဲ့ပတ်သက်လို့ဘယ်လိုကုစားနိုင်လဲဘယ်လောက်ထိတက်ရောက်မှုရှိလဲကျွန်တော်တို့ဒီ New Myanmar Foundation ကမှုဆောင်ညွှန်ကြားမှုမမျှနန္ဒသင်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်မမျှနန္ဒသင်ကျွန်တော်ခုနကပြောသွားလို့ပါပဲအရင်ဆုံးလက်ရှိကမ္ဘာကိုဗစ် 19အကြက်တဲကြောင့်မလို့မြန်မာနိုင်ငံမှာလက်ရှိကြုံရတဲ့ရွေးကောက်ပွဲအထူးဖြစ်ဒီစီးရင်းကာလကလည်းနှီးနေပြီဆိုတော့အဲ့ပုံမှာဘယ်လောက်ထိတက်ရောက်မှုတွေရှိလာနိုင်ပါလဲခင်ဗျာ
အော်ဟုတ်ကဲ့ဒီရွေးကောက်ပွဲတစ်ခုလုပ်မယ်ဆိုရင်တော့ဒီစီးရင်းရေးကတော့နိုင်ငံပါတီတွေအတွက်တော့အမတန်မှပဲရေးကြည့်ပါတယ်ပေါ့နော်ဆိုတဲ့အခါကျကျွန်တော်တို့ကလည်းဒီရွေးကောက်ပွဲကိုဒီလေးလာနေတဲ့အဖွဲ့ဖြစ်တော့ April ဒီနောက်ဆုံးပတ်ပေါ့နော်ဒီကြံအပြီးကနေပြီးတော့ကျွန်တော်တို့ဒီမေလ10ရက်နေ့လောက်ထိကျွန်တော်တို့ဒီမေခွန်းလေးတွေပေါ့လေနိုင်ငံရေးပါတီတွေကိုကျွန်တော်တို့ဒီဆက်သွယ်ပြီးတော့ဒီဖုန်းနဲ့ဒီဟိုအင်တာဗျူးလေးလုပ်ဖြစ်ပါတယ်ဆိုတော့အဲ့ဒီမှာတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဒီနိုင်ငံရေးပါတီတွေအခုတစ်ဖြစ်ကတော့ဒီတိုင်းရင်းသားဒေသမှာရှိတဲ့ပါတီတွေကဒါတို့မှာဒီဆိုရင်ပြပမှုလေးတွေတော့ရှိပါတယ်အဲ့ဘယ်လိုမျိုးလဲဆိုတော့အခုဒီ9ရောက်ချက်ပို့ပြီးတော့ဒါမစုပါဘူးပေါ့နော်ဒါရှိတဲ့အခါကျတော့လက်ဆွဲစီးပွားမှာအခက်အခဲတွေရှိနိုင်တယ်တချို့တွေကြတော့လေဒီ online platform ကိုတိတ်ပြီးတော့မတုံးတဲ့အတွက်ဒါတို့မှာဒါလုပ်တရက်ဒီလိုလုပ်ဖို့အတွက်ကိုအချိန်မီမလုပ်နိုင်ပါဘူးစီယုံရည်တွေမလုပ်လိုက်ရမှာဘူးတို့ဒီဆိုရင်လည်းပေါ့နော်သူတစ်ဖြစ်ကဒီရွာကြီးညာတဲ့ဒီမျက်စံနာနယ်လေးဆိုလို့ရှိရင်တော့ပို့ပြီးတော့ဒါတို့ဒီဟာကိုအချိန်မီမရောက်နိုင်ပါဘူးတို့အခုတော့အမယ်ဒီစီယုံရည်လောက်ရမယ်အချိန်မှာဒီတိတ်တက်စင်းလိုက်လုပ်မယ်ဆိုရင်တော့မှအချိန်မလုံလောက်မှမျိုးတွေနာနာပြီးတော့ဒီစေတနာဝန်ထမ်းရှာမယ်ကိုလိုက်လုပ်ပေးမယ်သူရှာမှာမျိုးတွေစသဖြင့်အခက်အခဲတွေကတော့အများကြီးပဲပေါ့ဒီလိုအခက်အခဲတွေကဒီပါတီတွေတော်တော်များများမှာတို့ဒီစိတ်ပူပန်မှုတွေတော့ရှိတယ်။အဲတချို့ပါတီတွေကကြတော့လေဒါလူမှုကွန်ရက်ကိုတုံးပြီးတော့ဒါမဲ့ဆိုစီယိုဒီလန်းနေကိုပြောင်းဖို့အတွက်ဒီစ조사နေတဲ့ပါတီတွေလည်းရှိပါတယ်။ဆိုတော့ဟိုဒီပါတီတွေအနေနဲ့ကတော့ဒီရွေးကောက်ပွဲညာလုပ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒါတို့အတွက်ဒါစိန်ခေါ်မှုတွေအများကြီးရှိပြီးတော့ဒါဒီတောင်းနှဲမှုပေါ့နော်ဒီဟာနဲ့အခြေအနေနဲ့ကပ်ညီတဲ့ဒီမဲ့ဆိုစီယိုမှုမျိုးတွေကိုလုပ်ဖို့အတွက်ဒါတို့အနေနဲ့တော့လိုအပ်မှာဖြစ်ပါတယ်
။ Okay အဲ့တော့ဒီညမှာခုနကမမျက်နာလာတင်တို့ကနိုင်ငံရေးပါတီနဲ့ဆွေးနွေးကြည့်တဲ့အခါမှာနိုင်ငံရေးပါတီရဲ့အမြင်ပေါ့နော်ဒီရွေးကောက်ပွဲကိုအခုလိုအနေထားမျိုးမှာလုပ်တယ်မလုပ်တယ်ပေါ့နော်ဘယ်လိုများရှိပါလဲခင်ဗျ
ာအဲကျွန်တော်တို့ဒီမေးမြန်းကြည့်တဲ့အခါကျတော့ဒီနိုင်ငံရေးပါတီတို့မများကတော့ဒါတို့ကဒီလှုပ်ချင်တဲ့စိတ်ရှိတယ်ပေါ့နော်ဒါပေမဲ့တို့မှဒီဆိုရင်ပူပန်တာကဒီဟာကိုဘယ်လိုကျော်လွှမ်းမလဲပေါ့နော်ဘယ်လိုမျိုးဒီဖြည့်ရှင်းကြမလဲခုဒီရွေးကောက်ပွဲကိုလုပ်လိုက်မယ်ဆိုလို့ရှိရင်ဒီအလုံးရဲ့ဒီတက်မှရေးတို့ဒီလုံကျုံမှုပေါ့နော်ဒါတွေကိုဘယ်လိုအာမခံချက်တွေပေးမလဲဆိုတဲ့အပိုင်းပေါ်မှာတော့ဒီစိတ်ပူပန်မှုတွေရှိတယ်နောက်တစ်ချက်ကတော့ဒီအခြေအနေမျိုးမှာတို့အနေနဲ့ဒီပါတီတွေကိုဒီရွေးကောက်ပွဲကော်မရှင်ကနေခေါ်ယူပြီးတော့ဒီတွေ့ဆုံဆွေးနွေးမှုမျိုးလေးတွေလည်းလုပ်တင်တယ်ဒီကနေပြီးတော့မှစုပေါင်းပြီးတော့မှဒီအဖြေရှာတင်တယ်လို့ဒီဆွေးနွေးခဲ့တဲ့ပါတီတွေလည်းရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီညမှာရွေးကောက်ပွဲကော်မရှင်ဘက်ကအခုအခြေအနေမျိုးမှာပြင်ဆင်ဆောင်ရွက်နေရတဲ့ပတ်သက်လို့အားရကျေနပ်မှုရှိရလားလုံလောက်နေပြီလားလိုအပ်ချက်တွေများရှိလားဘယ်လိုများမြင်ပါလဲခင်ဗျအားများလားတင
်ဟုတ်ဒီရွေးကောက်ပွဲကော်မရှင်ကတော့ဒါသူလောက်ရမဲ့တာဝန်တွေတော့သူဆက်လုပ်နေတာပေါ့နော်အဲဒါမဲ့တခုရှိတာကကြတော့ဒီအခက်ခဲကအကုန်လုံးရဲ့အခက်ခဲပဲဆိုတဲ့အခါကျတော့သူ့မှာလည်းမှမဲစည်းောက်တာကအစမဲယုံမှာဒီဝန်ထမ်းတွေကိုမဲယုံဝန်ထမ်းတွေကိုသင်တန်းပေးမယ်ဒါမှမဟုတ်တခြားဒီဟိုပါပေါ့ဒီသင်တန်းတွေလုပ်မဲ့တခုခုပေါ့ဒီပြင်ဆင်စရာရှိတဲ့ဟာမျိုးကြတော့သူတို့ကလည်းဒါဒုတိယကြောင်းလဲရမယ်အခြေအနေပေါ့နော်ဥပမာဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာရွေးကောက်ပွဲများလုပ်ခဲ့မယ်ဆိုရင်ဒါဒီဥပမာဆိုပါတော့ဒီမက်ဆန်နာရှင်တွေရဲ့အတွက်ကိုလက်ညှိုးချက်တွေဘယ်လိုထုတ်မလဲဆိုတဲ့ဟာမျိုးတွေနောက်သူများနိုင်ငံတွေမှာဘယ်လိုအောင်မြင်အောင်လုပ်ခဲ့တယ်လဲဒါတွေလည်းဒီပြင်ဆင်မှုတွေလုပ်ရမယ်အခါမှာဒီရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကတော့သူကအလုပ်တွေတော့များမှာပေါ့နော်ကျွန်တော်တို့လည်းဒီနိုင်ငံရေးပါတီရဲ့ဒီဆွေးနွေးကြည့်တဲ့အခါမှာတော့ဒါသူတို့ကဒါလည်းအကုန်လုံးမှဖြစ်နေတဲ့အခြေအနေဆိုတော့မဝေးပန်ခြင်းပေါ့နော်မဝေးပန်ခြင်းဘူးဒါပေမဲ့လည်းပို့ပြီးတော့ဒီပြည်ဆောင်ဆွေးနွေးမှုတွေရှိတယ်ဒါမို့ရင်အများနဲ့ထိတွေ့နေတယ်ဆိုလို့ရှိရင်တော့ပို့ပြီးတော့မှဒီကောက်မှန်နေဆိုပြီးတော့ပါနိုင်ငံပါတီကြီးကတော့အင်းဖြေပါတယ
်ဟုတ်ကဲ့မမျက်နန္ဒာတင်ကြတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တေချာလေးလာနေတဲ့ဖွဲ့စည်းဆိုတော့မမျက်နန္ဒာတင်တို့ရဲ့ယူဆကတော့လက်ရှိဒီရွေးကောက်ပွဲကိုလွတ်လပ်တဲ့မျက်နန္ဒာနဲ့လုံသွားနိုင်ဖို့အချိန်ကြီးလုံတင်မလုံတင်ပေါ့ဘယ်လိုများယူဆပါလဲအချိန်ခါရွှေ့တင်လားဒီအချိန်ဒီမှာလုံတင်လား
ဟုတ်ကျွန်တော်တို့ကကြတော့ဒီဟိုရွေးကောက်ပွဲလေးလာနေတဲ့အဖွဲ့ဆိုတဲ့အခါကျတော့ဒီကောက်ချက်တွေကိုကျွန်တော်တို့ဒီကိုယ်တိုင်တော့ဟိုချလို့မရှိဘူးပေါ့နော်အဲ့တော့တခုခုဆိုရင်လည်းကျွန်တော်တို့လည်းဟိုလိုက်နေတာပေါ့လိုက်နေတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီကာလထဲမှာဒီမက်ဆန်နာရှင်900ကျော်လောက်ကိုကျွန်တော်တို့ဒီနေဖြစ်တယ်ပေါ့နော်ဖုန်းအင်တာဗျူးလေးတွေနဲ့ကျွန်တော်တို့နေပါတယ်ရန်ကုန်မှာတော့ရန်ကုန်တော့အထူးကပေါ့နော်ရန်ကုန်က50ရာခိုင်နှုန်းတခြားပြည်နယ်တွေတိုင်းတွေမှာကျွန်တော်တို့ဒီ50ရာခိုင်နှုန်းပေါ့နော်အဲ့လိုနေတဲ့အခါကျတော့ဒီမက်ဆန်နာရှင်တွေရဲ့ဒီဖြည့်တဲ့သူပေါ့နော်ဒီဖြည့်တဲ့သူရဲ့60ရာခိုင်နှုန်းလောက်ကတော့ဒီရွေးကောက်ပွဲကိုသူတို့ဒီပုံမှန်တိုင်းနဲ့ဒီကျင်းပသူတွေလို့ဖြည့်ပါတယ်ကျန်တဲ့40ရာခိုင်နှုန်းကတော့နောက်ဆုံးတင်နေပေါ့အဲ့လိုမျိုးဖြည့်ပါတယ်နောက်ဆုံးကရတဲ့အကြောင်းကတော့ဥမာသူတို့ကဗာစိတ်ပူရတယ်ဆိုတော့ဒီရွေးကောက်ပွဲနေ့မှာပူဆတ်မှုတွေဖြစ်နိုင်တယ်ပြီးတော့ဒီတခြားအဆက်ခဲပေါ့နေအိမ်မှာပဲနေနေတယ်ဆိုတော့ဒီဟာကိုသွားလို့ရှိရင်ဒါလူစုလူဝေးနဲ့ဖြစ်မလားတခြားအဆက်ခဲတွေရှိမလားစသဖြင့်ပေါ့နော်ဒီလိုအခြေအနေမျိုးတွေပေါ်မှာမူတည်ပြီးတော့စိတ်ပူပြီးတော့သူတို့ဒီနောက်ဆုံးပို့အတွက်ဆိုပြီးမှပြောကြတယ်ပေါ့နော် คุณอาเมื่อทว่าพี่เมลูพี่เราเรื่องสุริยจับยันนอเลยเว้ยแล้วตัวมาจ้าเจ้าพี่จะดีรู้สิเนี่ยคุณมาเกี่ยวกับเวกูลงเมื่อสุริยจะมาอยู่นี่ฉันหาทุกอย่างทาร์เรซินิซิกันเหตุใดงูต้องส่งพี่บุแล้วพี่ว่าดีมาร์คซีและไอ้ดีแล้วดันรู้เรื่องกูเลยแต่บุพี่บุสุดเลยหามรู้เลยแล้วพี่ว่าดีต้องเบียกว่าเราดีไม่ยอมเลยว่ามีอะไรเกิดขึ้นเนี่ยแต่เนี่ยเรามาสู้พี่คนนี้เลยสุดที่เนาะถ้าตัวเราจะโดนอันเดียชีเดียถ้าเรื่องอื่นก็ที่อามาคันมีดอกก่อนเนาะที่เขาไปอุลุ่มเนี่ยไปซีดีกันเนี่ยถ้าอามาคันมีดอกมาลูกเจเนี่ยสุดที่เราอย่างนี้ไหมจะพิจารณาไปจับอะไรเราไปช่วยสุดที่เนาะที่จุดที่ไหมที่สามอยู่ปูพิจารณาเส้นทางมาละถ้าดามุลุ่มเนี่ยที่บอสเด็ดเช่นเดียร์ลุงนายประสุนอ่ะปูลุ่มเนี่ยสาธิตที่ก่อนเนาะที่เราหามือดีกูเลยที่จะไปเรื่องหามือดีกูเลยตัวยาไป
จะช่วยพิจารณาเราจะทุกที่เขาไปจีเมสุชินจะช่วยเราในมาลุ่มหน้าตาเลยยุคเก่าไปจีนบ้าบุเคยเนี่ยสุดจะช่วยเมื่อสารในเรื่องช่างยาเราอยู่สิบาร์เลยกูจะน้องมีชนะยักษ์ใครดีในชีวิตเนี่ยพี่มาสู้ยักษ์ใครดีในชีวิตเนี่ยเป็นวิคาปูเรื่องจีลาร์เลยถ้าที่มาจ้างเงี้ยไปยักษ์ใครดีในตัวมาดีกูไปจะก้าปูชีเรื่องลุยสาบเรื่องตุยลาร์เลยชีวิตเชื่อเลยแต่ที่มาแต่งเงี้ยสูงเลยยักษ์ใครดีในตัวมายุคเก่าไปลงในบ้านมาสู้ตั้งแต่ตอนมีชีวิตกูรู้นิทานอยู่มาลุ่มแรกหน้าตาเลยยุคเก่าไปยักษ์ใครดีในบ้านเว้ยช่วยยายมาช่วยกันช่วยไงล่ะลงในบ้านมา
เออไอ้มาเลยว่าเมียวๆเราคุยอยู่สานี่จ้าเลยปะเนาะแต่ช่วงนี้จ้าเราเลยดีใจกว่าที่พี่นี่เลยเนี่ยมาเราช่วยกังช่วยตอนนี้เนี่ยสูบบุหรี่สิบปีนี่ยังสูบเลยชีเลยจะมาเราจ้าเราดีสังเกตพอดีจ้าเราเลยแต่อยู่กับเว็บพิมพ์มาไปมาเราจ้าพยายามจะมุ่งชีละสุดเลยทำอยู่จะมาเราว่าดีจุดเลยปะเนาะทำไมดีจ้าเลยมาเราจะคุยชีละก็ทุกทุกที่จ้าเราดีพี่ปะค่ะดีพี่นี่เลยเนี่ยเลยเราดีสิบเอ็ดสองเลยชีเนี่ยดีมันดีจ้าเดนเนี่ยเลยมาเราที่โควิดก็เลยพี่เดียวส่วนใหญ่จะมาลุ้นนั่นใหญ่ใหญ่หรอกง่ายไปปะเนาะไอ้ลุงมิวสุดเลยขาดใจหรอกแต่ที่อยู่กับเพื่อนคู่ลูกพี่ผู้ตรวจสุราค่ะที่มาไอ้ที่ตามมาชี้เลยที่สิ่งผู้ใดที่อารมณ์เนี่ยที่ปางเป็นประจำหูเนี่ยรู้ยังสิ่งไหนหาไปที่ก็ยี่จีบาร์เลย
โอเคฉะนั้นเราจะใช้การสิ่งอีกอะไรเนี่ยพัฒน์ลุงมิจมาเลยพี่ว่าไม่ส่วนใหญ่พัฒน์สิ่งอีกอะไรอย่างมันจากเงี้ยเจ้าหลานออกมาอยู่กับเพื่อนรู้มาลุกขึ้นมาส่วนใหญ่เอออาณาญาปัตติยาเราพี่ว่าไม่ส่วนเราตัวมาลุ้นเท่ากันมุลุ้นเชื่อว่าเลยจีว่าเลยแต่แม้คุณเอาไปอย่างปัตติเงี้ยดีอันใหญ่พอแล้วตัวแต่ก็สิ่งอีกอะไรตัวแต่ตัวยี่จีว่าเลยเออคุณลูกคุณเป็นกาลาชินีเนี่ยสิ่งอีกอะไรตัวตัวมันคุณยังขามุลีสีลามันส่วนลุ้นแล้วเนี่ยจะไหนมาเมล่ะตัวปัตติเงี้ยดีเจ้าเนี่ยจะทำ
เออไอ้นี่ค่ะก็เลยโหเปียวสุเปียวสุนี่จ้าเลยป่ะเนาะตรงญาติในปาร์ตี้ก็เลยดีอ่ะพอมาสู้เย็นมีชื่อเลยป่ะเนาะที่ปาร์ตี้เนี่ยเลยด้วยส่วนถ้าแม้บลูเวฟพี่ๆจม้าจ้ะรอดีในปาร์ตี้สู้อตุตุเวป่ะอตุตุเวสว่าดิโลမျိုးขึ้นมาหมดดิเมสว่ายามแยกก็อตุตุเวขึ้นเลยขึ้นเลยสู้รอเจ้ารู้ว่าโหอ่ะจ้องเล่ได้มีดิป่ะดิอีโลเมสเสียสิ้นหมู่ดิลุลุไม่อยากอู้มา5รอบแท้สู้ลุไม่อยากสู้ยิงบาลุลุยะเลยสู้ในนี้แลนี่กูดาปาร์ตี้ก็เนาะดีปาร์ตี้ที่นี่มาชื่อเนี่ยที่ข้างสองใบนี่ก็ถ้าโหซินซ่าเอาไปก็งารู้ว่าบลูนีแลเนี่ยลงมาเลยดิเมสนาชื่อนี่กูงารู้ดิสาไรก็นี่พี่รองารู้เยอะโกเซเล่ลองนี่ปาร์ตี้เยอะมูวาระดิโกเซเล่ลองนี่เยอะกูยี่เช่นนี่ดาริกูงารู้ปุ่มละดาวมูลุชินจะเองจะซินงารู้ลูกผู้เช่นนี้เวลาเช่นมันมีวุ้นสุดลุชินงารู้เมสซี่ผู้ว่ามาละดาวมูลุชินลูกมุกยาโกโตมีรองมากูยี่เมสนาเนี่ยดูเรตี่เอาลงมาละสาธิตเชื่อปอดิโลนีแลนี่กูรอดิข้างเราจะมารู้ว่าเส้นทางในบุรีพารู้เลยสิว่าคุณเอาไปมาส่วนเนาะที่นี่เป็นอย่างไรที่ตุลีกันเอาไปเนี่ยปูวิโดมาขยายเสร็จเองเนาะมาสรุปจริงนะก็ยังแม้ขนาดไหนมาประตูว่าแม้เป็นมาเลยอันนี้แม้เป็นเรื่องที่บุกว่าอย่างบุรุษลงมาเลยสุดเอาไปเนี่ยมาเนาะจะมารู้ว่าเช่นใจยามีคนเนาะแต่พารู้เลยสิว่าที่เช่นใจจริงนี่ปูบอกก้อนเนี่ยยาเล็ดที่จะมารู้ว่าที่ยาชีสีเลยแม้ขนาดเช่นจะเนี่ยปูก้อนเนี่ยว่าจะปูตัวเนี่ยแต่ที่กูจะเล่าเนี่ยเราไม่ยอมเช่นใจเพราะเช่นใจมือที่เช่นมาเลยอ่าจมารู้ว่าปูกาวเนี่ยกูจะเลยจมารู้ใช่มาปะเนาะอันนั้นมีอยู่สุดว่าที่ปาร์ตี้ที่อันนี้เนี่ยก็เลยปูปาร์ตี้เนี่ยเลยที่เดี๋ยวอันนั้นจะปูมาทาไปเนี่ยงั้นรู้ปูลงมาเลยปูนี่แล้วหัวช้ำเลยสุดเลยแต่ปงจันยูเนี่ยตัวมันสุดเลยเนาะดีที่อันนี้ได้เลยชีนี่จะคู่โว่ยาวพูดด้วยอันนี้เนี่ยต้องอาชีพไหมทำไมอันนั้นเนี่ยเลยจมารู้ว่าไม่ยาวปะแต่ปูมีอยู่สุดเลยสุดว่าอุ้มาดีแล้วสิอาสุยาคนอันนี้เนี่ยก็เลยหัวดีแทนดูยินท่าพี่เจอันนี้ทำดูดีพันธุ์นี้ไปอยู่ในมะกับเป็นแนวมาส่วนแต่ที่กาลามาส่วนจะมาดูว่าเอาไงเราพูดสามารถเรียกเราบ่เออเราพูดส่วนจะมาดูที่โซยาเนี่ยมีดียาบ่เนาะที่โซยามีดียาที่พี่ดูว่ามีดียาบ่ปูวิโดมาเป็ดต้องนานดูดีบ่เย็นลงก็รอที่เซมินิตั้งห้ามินิจะมาดูจะโปรเกรสลงพี่ดอกแต่ปาร์ตี้เดียวจะเอาไปส่วนลงมาเข้าดงแต่ดีไม่ใช่สิ่งนั้นน่าลงลงมาปูวิโดจะดูเป็ดต้องนานดีวิดีโอชแนลดีเป็ดลูกดามโยเป็ดพี่ดอกต้องทำไหมเนี่ยเป็นเนี่ยแม้ไอ้หลุมอยู่กองลงดีว่ะบ่ดิโกเซเลยลงนี่เนี่ยไงปาร์ตี้ไอ้ตัวกูดิชินใจในว่ะบ่ดิลุสึกกะกันดาชื่อเนี่ยดิอันนี้ทางโลเลติยะกูพันธุ์ที่เป็นเลยสมมุติเนาะดาเปียญัดตาได้ยุคกวยตะคูว่ะดาขึ้นมาในจิชื่อไ
ปโอเคตะเสร็จแท้จนมีชินาดิยุคกวยสัญญานิอุปรีดิซีเมนซีกันนี่ก็โควิดอฉินีเนี่ยก่ายหนีออกเปียงได้หมดหลูได้ใช่ป่ะล่ะ
อะไรเว้ยโหจมารุดูเรนลุบเยอะเลยหรือเปล่าชิดเลยโหมันรู้รู้เลยสุดท้ายเลยหรือเปล่าชิดเลยก็เนาะแต่ทำไมจะคุ้มชิดอะไรจมารุกูบาดเจ็บเลยส่วนเองโจทย์ในงานนี้มาส่วนเองแต่กูรู้ชุดออกมาอุบลีแต่ยังกูเนาะที่อุบลีจังกูเตรียมไปด้วยแต่กูพิจอุบลีกูมาที่ดูกันย้อนกลับไปพลุ่งเลยส่วนหามอยู่กูได้ชุดออกมาจะรู้ส่วนหนึ่งเลยก็เนาะอะไรมาดูเลยจมารุเราดูยังไง
โอเคฉะนั้นนักสุนทรีย์มีจมารุกูน่าจะมันยันอะไรเป็นตัวต่อไอ
ိုင်ခဲ့တာရှိတယ်ပေါ့နော်မြန်မာနိုင်ငံမှာအခုလိုအခြေအနေမျိုးယူကောက်ပွဲကလည်းကော်မရှင်ကလည်းအခုလိုအနေအထားမျိုးပါတီရလည်းအနေအထားမျိုးနဲ့ယူကောက်ပွဲကိုဝင်ပါတဲ့မှာကျင်းပသွားမယ်ဆိုရင်လွတ်လပ်မျှတမှုကိုတစုံတရာထိခိုက်သွားနိုင်တဲ့အနေအထားမျိုးရှိပါလားမမျက်နှာသာသိရဲ့အမြင်ဖြစ်ချင်ပါတယ်
ဟုတ်ပေါ့အရင်တော့မချောဘူးနိုင်ဘူးပေါ့နော်ဒါတေချာတာတော့ခက်အတားဟိုကခက်ခဲနိုင်တယ်အာဒါပေမဲ့လည်းပဲဘယ်တော့ထိလုံနိုင်လဲကျွန်တော်တို့ကအခုအချိန်ကရှိနေသေးတာပေါ့နော်အဲကျွန်တော်တို့ဒီရှိတဲ့အချိန်လေးပေါ်မှာအာဘယ်လိုမျိုးဒီဖြစ်စင်ပြီးတော့ပေါ့နော်ဒီဖြစ်စင်နေဆိုတဲ့နေရာမှာလည်းတူတူဖွဲ့ဖွဲ့လေးရမဟုတ်ဘဲနဲ့ဥမာဒီရောက်ပွဲကော်မရှင်ဆိုရင်လည်းဒါသူ့ဒီမဲဆန္ဒရှင်တွေအတွက်ကိုဒီလုံခြုံစေမဲ့ဥမာဒီမဲယုံတွေမှာမိုဘိုင်းကလင်းနစ်တွေချပေးမယ်အဲဒီအပူချိန်ကြီးနေတဲ့သူတွေဆိုလို့ရှိရင်တော့ဒီမဲယုံတွေကိုမဝင်ဘဲနဲ့အပြင်မှာပဲပြေးမယ်။ဥပမာတစိတုံးကိုထုမယ်ဆိုရင်အမှန်လူတွေကအများကြီးကလက်တွေကိုင်နေဆိုရင်ဟိုကူးဆက်မှုတွေအန္တရာယ်တွေပိုရှိတယ်ဆိုမှကိုဘောပင်နဲ့ကိုယူလာပြီးတော့အမှတ်ချက်မလားစသဖြင့်ပေါ့နော်။ဒါကကျမတို့ကဟိုဘလို့မျိုးစီမံခန့်ခွဲရဲဆိုတဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကျမတို့ကဘလောက်ထိဒီကိုလင်းမြတ်တာမှုရှိပြီးတော့ဒီကောက်မွန်တဲ့ရေကောက်ပွဲတစ်ခုဖြစ်မလဲဆိုတာကတော့ဟိုအလုံးမြင့်စင်ခေါ်မှုပဲပေါ့နော်။
โอเคมาแม่นาติงกูโลပြောပြပြီးတာကျေးဇူးအများကြီးတင်ပါတယ်ညာပြီးရနေ
โอเคဒီမှာလည်းကျေးဇူးတင်ပါတယ
်မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီလျှက်စစ်နဲ့စွမ်းရည်ဝင်ကြီးဌာနစွမ်းဆောင်ရည်ဘလောက်ရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကိုကြီးတက်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့မတ်လ22ရက်နေ့ကမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူ2ယောက်စတွေ့ပါတယ်အဲ့ဒီနောက်ပိုင်းကစအစိုးရဟာကိုဗစ် -19 ကာကွယ်ရေးနဲ့ပတ်သက်ပြီးအစီအမံတချို့စအကောင့်တွေပေါ်ပါတယ်အဲ့ဒီထဲမှာအခြားသောအစီအမံများစွာနဲ့အတူအစိုးရဝန်ထမ်းတွေကိုတဝက်စီပဲရုံးတက်စေတာဒီလူတွေကိုလည်းတတ်နိုင်တဲ့လောက် stay at home အိမ်မှာပဲနေခိုင်းတာစတာတွေပါဝင်ပါတယ်။နိုင်ငံသားတန်ယုံတွေနိုင်ငံတကာ NGO အဖွဲ့အစည်းတွေနဲ့ကုမ္ပဏီလုပ်ငန်းတချို့ကတော့အိမ်ကနေအလုပ်လုပ်ရတဲ့ work from home အစီအစဉ်အကောင့်ထဲပေါ်ကြပါတယ်။ဒီအတွက်အစိုးရဟာလက်စစ်မီ3ဆွဲတဲ့အိမ်တော်စုတိုင်းအတွက် AB လက်အတွက်ကျသင့်တဲ့မီတာကားကနေမီတာ unit 150စာကျပ်ငွေ 11,550 ကို COVID-19 ကာလအထောက်ပံ့အဖြစ်ပေးမယ်ဆိုပြီးကြေညာပါတယ်။ကျညာချက်ထွက်ပြီးမကြာခင်အဲ့ဒီမီတာကသက်သာမဲ့ငွေကျပ်11,550ကိုအစိုးရရဲ့ COVID-19 ကာကွယ်ထိန်းချုပ်ကူးသရေးအမျိုးသားအဆင့်ဘိုးကော်မတီရဲ့ဘဲအကောင့်ထဲကိုပြန်ပြီးလှူဒန်းသူတွေလည်းအများပြားပေါ်ပေါက်ခဲ့ပါတယ်အစိုးရရဲ့မီတာကသက်သာပေးတဲ့အစီအစဉ်ကိုထောက်ခံကြတဲ့သဘောပါဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲအေပီလာအတွက်မီတာပေတွေထွက်လာတဲ့မေလဇန်အရောက်မှာတော့မီတာကအများကြီးကျနေတယ်မီတာဖတ်တာတွေမှန်ကန်မှုမရှိဘူးအစိုးရကမီတာကသက်သာခွင့်ပေးပေမဲ့ဘာမှမခံစားရဘူးလျှက်စစ်တဲ့စွမ်းအင်ဝန်ကြီးဌာနဝန်ဆောင်မှုညံ့ဖြစ်နေဆိုတဲ့ဝေဖန်မှုတချို့ထွက်ပေါ်လာပါတယ်အဲလိုဝေဖန်မှုတွေနဲ့ပတ်သက်ပြီးလျှက်စစ်စွမ်းအင်ဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲလုပ်ပြီးရှင်းပါတယ်ဒီပြဿနာနဲ့ပတ်သက်ပြီးဝေဖန်ပြောဆိုသူတွေထောက်ပြတဲ့အချက်မှန်ပါရဲ့လားသူတို့ထောက်ပြသလိုလျှက်စစ်တဲ့စွမ်းအင်ဝန်ကြီးဌာနရဲ့စွမ်းဆောင်မှုတွေအရေးသွေးနှိမ့်ချနေပါသလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့ကောင်းပါတယ် NLD အစိုးရလက်ထက်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနစွမ်းဆောင်ရည်ဘလောက်ရှိလဲဆိုတာလေ့လာကြည့်ပါမယ်
။လျှက်စစ်ထုတ်လုပ်ဖြန့်ဖြူးမှုအကြောင်းပြောရရင်မြန်မာနိုင်ငံကိုနှစ်ပေါင်း90နီးပါးအုပ်ချုပ်ခဲ့တဲ့ဆီဟာနာရှင်အစိုးရရဲ့လက်ထက်ကအခြေအနေအချင်းလောက်ကိုပြောဖို့လိုပါလိမ့်မယ်။သူတို့လက်ထက်ကလျှက်စစ်တပ်အားထုတ်လုပ်မှုဟာနိုင်ငံတကာအဆင့်ဝေးလို့အိမ်ကြီးချင်းနိုင်ငံတွေနဲ့တောင်နှိုင်းယှဉ်လို့မရအောင်နေပါလွန်လာပါတယ်။2017မတိုင်ခင်ကဆိုရင်လျှက်စစ်တပ်အားအမြင့်ဆုံးထုတ်လုပ်နိုင်မှုမဂါဝတ်1300နဲ့1500ကျားလောက်ပဲထုတ်လုပ်နိုင်ပြီးနိုင်ငံမိသားစု4ပုံတပုံအောက်လောက်ကိုပဲလျှက်စစ်မီပေးနိုင်ပါတယ်လျှက်စစ်မီအရဆုံးလို့ဆိုရဲရန်ကုန်မှာတော့အင်ဗတ်တာတွေကိုအားပြန်ဖြည့်လို့မရနိုင်တော့တဲ့အထိရက်နဲ့ချီမီးပြတ်တာမျိုးကြုံခဲ့ရပူပါတယ်အကျိုးဆက်ကတော့ပြည်သူတွေဒုက္ခရောက်ကြရတယ်လို့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုလည်းမဆွဲဆောင်နိုင်ခဲ့ပါဘူး အဲ့ဒီအချိန်ကရခိုင်တနင်္သာရီနေ့မြို့ရွာအတော်များများမှာကို့အစီအစဉ်နဲ့ကိုလျှက်စစ်တအားထုတ်လုပ်ဖြန့်ဖြူးမှုတွေလုပ်ခဲ့ကြရပြီးလျှက်စစ်အတွက်ကုန်ကျစရိတ်အများကြီးတုံးခဲ့ကြရပါတယ်။လျှက်စစ်မီးရတဲ့မြို့ပြတွေမှာလည်းမီးပြတ်တဲ့အခါအသုံးပြုလို့ရအောင်မီးဆက်ကိုစီစောင့်ထားရတာဘက်ထရီနဲ့အားဖြည့်ပြီးတုံးလို့ရတဲ့အင်ဗက်တာတွေဝယ်ထားရတာမီးအားဟာလျှက်စစ်ပစ္စည်းတုံးလို့မရတော့အောင်နည်းနေတာမို့ဈေးကြီးလာတဲ့မီးအားမြင့်ဆက်တွေဝယ်ယူတက်ဆင်ကြရတာဟာထုံးစံတစ်ခုလို့ဖြစ်ခဲ့ပါတယ်။အိမ်တိုင်းလူလူလောက်မှာအစိုးရလျှက်စစ်မီးလာရင်တုံးဖို့မီးလိုင်းတစ်လိုင်းမီးပြတ်တဲ့အခါမီးဆက်ဒါမှမဟုတ်အင်ဗက်တာနဲ့အသုံးပြုရမယ့်မီးလိုင်းတစ်လိုင်းခွဲခြားထားရတဲ့အထည်ပါပဲ
။ဒီထက်ဆိုးတာကလျှက်စစ်မီးမှန်မှန်မပေးနိုင်ရကနေနောက်ဆက်တွဲပေါ်လာတဲ့အာဂရီလိုက်စားမှုပါ။လျှက်စစ်မီးမီတာပေါင်းစရာဖို့လက်ပေးရတယ်လို့မီးမှန်တဲ့မီးလိုင်းနဲ့ချိတ်ဆက်နိုင်ဖို့ကိုလည်းလက်ငွေပေးကြရပါတယ်။အဲ့ဒီချိန်ကဒါမှပြည်သူတွေအတွက်ဆိုမီးတစ်လိုင်းVIP လို့ခေါ်တဲ့အစိုးရအရာရှိကြီးတွေတပ်မတော်အရာရှိကြီးတွေတထေးကြီးတွေနေထိုင်တဲ့အိမ်မျိုးတွေအတွက်မီးတလိုင်းအစရှိသဖြင့်ခွဲခြားမှုတွေတောင်ရှိခဲ့ပါတယ်။လျှက်စစ်မီးမမှန်တာ၊တွေ့တန်းထားတဲ့ဓာတ်အားလိုင်းတွေစိတ်မချရတာ၊မီးအားမပြည့်တာ၊စတဲ့ပြဿနာပေါင်းစုံကြောင့်နောက်ဆက်တွဲလျှက်စစ်ပစ္စည်းတွေပျက်စီးနေတာမျိုးအပြင်မီးလောင်တာ၊လူသေတာမျိုးအထိဆိုးကျိုးမျိုးစုံကိုလည်းဖြစ်ပေါ်စေခဲ့ပါတယ်။2017သမ္မတဦးသိန်းစိန်အစိုးရတက်လာတဲ့အခါအဲ့ဒီအခြေအနေကိုပြုပြင်ဖို့ကြိုးစားပါတယ်။ဒါပေမဲ့ကန်ဆိုးခြင်းတော့ဒီမိုကရေစီနည်းနည်းပါးပါးရလာတဲ့အခြေအနေအောက်မှာအားကောင်းလာတဲ့ NGO အဖွဲ့အစည်းတွေရဲ့ရည်အားကနေလျှက်စစ်မထုတ်ဖို့ကြောင်မီဆွေးကနေလျှက်စစ်မထုတ်ဖို့စတဲ့ခုခံဆန့်ကျင်မှုတွေနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရပါတယ်။ဒါကြောင့်သူတို့တက်တန်းကုန်တဲ့2016နှစ်ဆန်းပိုင်းအထိလျှက်စစ်တအားမီဂါဝတ် 2400 ဝန်းကျင်လောက်ပဲထုတ်လုပ်နိုင်ခဲ့ပါတယ်။တနင်္ဂနွေလုံးအတိုက်တာနဲ့ဆိုရင်တော့မိသားစုပေါင်း34ရာခိုင်နှုန်းကိုပဲလျှက်စစ်မီပေးနိုင်သေးတဲ့အနေထားပါ
2016ခုနှစ်မှာ NLD အစိုးရတက်လာတဲ့အခါပြည်သူတွေထွက်ရောနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေဝင်ရောက်ဖို့အတွက်ကိုပါလျှက်စစ်တအားထုတ်လို့ရေးဘက်ကိုပိုးပြီးအာရုံစိုက်လာပါတယ်။လေးနှစ်ပြည့်ပြီးတဲ့ခေတ်အချိန်မှာတော့လျှက်စစ်တအားမဂါဝတ်3,800လောက်အထိထုတ်လုပ်နိုင်လာပါပြီ။အရင်သမရဦးသိန်းစိန်အစိုးရလက်ထက်ကထုတ်လုပ်ခဲ့တဲ့ပမာဏထက်54ရာခိုင်နှုန်းလောက်ပိုထုတ်နိုင်ပေမယ့်တနိုင်ငံလုံးမိသားစုတွေရဲ့တဝက်ဖြစ်တဲ့90ရာခိုင်နှုန်းကိုပဲလွှမ်းခြုံလျှက်စစ်တအားပေးနိုင်ပါသေးတယ်။တနိုင်ငံလုံးလွှမ်းခြုံလျှက်စစ်တအားပေးနိုင်ဖို့အခုလက်ရှိထုတ်လုပ်နိုင်တာထက်နောက်ထပ်တစ်ဆလောက်ထပ်ပြီးထုတ်လုပ်နိုင်ဖို့အများကြီးလိုအပ်နေသေးပေမယ့်အရင်ခေတ်ကဒုက္ခနဲ့ဝင်တော့ဝင်ပိုးတချို့တော့တတ်တာသွားစီတာတွေ့ရပါတယ်။ VIP အထူးသီးသန့်လိုင်းတွေပျောက်ကွယ်ကုန်ပြီးလျှက်စစ်ဌာနဟာအရင်ခေတ်ကလိုနေရာတကာအာဂရီလိုက်စားမှုပြည့်နှက်နေတဲ့အနေအထားမျိုးနဲ့လည်းချားနာလာတာတွေ့နိုင်ပါတယ်။ဒါပေမဲ့အခြားလိုအပ်ချက်တွေပြဿနာတွေကတော့အများကြီးကျန်နေသေးပါ
။လက်တလို့ AB လာမီတာကများတယ်ဆိုတဲ့ပြဿနာဟာတကယ်တော့သိပ်မထူးဆန်းပါဘူး။ရာသီဥတုပူပြင်းတာလူတွေအားလုံးနေနေမှာအချိန်ပြည့်နှီးပါနေပြီးအဲကွန်ပါဝင်လျှက်စစ်ပစ္စည်းသုံးစွဲမှုမြင့်တက်ခြင်းဟာလျှက်စစ်မီတာယူနစ်မြင့်တက်စေတဲ့အကြောင်းရင်းပါပဲ။ကြာတဲ့မီတာယူနစ်ထက်မီတာကားကိုပိုပြီးကောက်ခံတယ်ဆိုတဲ့ပြဿနာမျိုးမပေါ်ပေါက်ခဲ့ပေမဲ့မီတာကမှန်းဖတ်တာကြောင့်လာစဉ်ကြာတဲ့မီတာယူနစ်အတိုင်းတိကျကျကောက်ခံတာမျိုးမလုံနိုင်ခဲ့တဲ့အားနည်းချက်မျိုးကိုတော့ဝန်ကြီးဌာနတာဝန်ရှိသူတွေဘက်ကဝန်ခံပြီးပြုပြင်မယ်လို့ကတိပေးထားပြီးဖြစ်တာတွေ့ရပါတယ်။ပြောရရင်လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနအနေနဲ့ပြည်တွင်းလျှက်စစ်ထုတ်လုပ်မှုဖြန့်ဖြူးမှုဝန်ဆောင်မှုအပိုင်းတွေနဲ့ပတ်သက်လို့အိမ်နီးချင်းနိုင်ငံတွေအဆင့်လောက်လိုက်မိဖို့အများကြီးကောင်းတဲ့ဖော်ဖို့လိုနေသေးပေမဲ့လေးနှစ်အတွင်းစွန့်ဆောင်မှုကတော့အဆင့်တင့်ခီးရောက်တာတွေ့နေရကြောင်းပါ
VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်မြန်မာတချင်းလေးတစ်ပုဒ်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံး VOE Facebook Messenger ကနေတော့ရေးလာတဲ့သောရရှင်တွေရဲ့စာတို့လေးတွေကိုဖော်ပြပေးသွားကြပါမယ်။ဒီမှာနိုင်နိုင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်က Morning မင်္ဂလာပါ အမြင်နေကောင်းပါစေ ကျမရေးကိုအထူးဂရုစိုက်ကြပါလို့ရေးလာပါတယ်။ဟုတ်ကဲ့ကျမတို့အကုန်နေအိမ်တွေကနေပြီးတော့အလုပ်လုပ်ပြီးတော့ပဲကျမရေးအတွက်သတိထားနေကြပါရယ်နော်။သရရှင်နေအနေနဲ့လဲကျမရေးကိုဂရုစိုက်ပါလို့ပြန်ပြီးတော့သတိပေးကြပါရယ်။ကျေးဇူးတင်ပါတယ်။ DA ဖန်ဆိုတဲ့သရရှင်ကတော့ Viewer ကအမှုတန်းနေအားလုံးစိတ်ချမ်းသာခြင်းကိုယ်ကြီးကျမခြင်းတို့နဲ့ပြည့်စုံပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါတယ်တဲ့။ပေးရစုနဲ့ပြပါစီရှင်ကျေးဇူးတင်ပါတယ် ကျွန်တော်အိန္ဒိယရောက်မြန်မာဒုက္ခတွေပါဆိုပြီးရေးလာတဲ့သွားရှင်ကတော့သူ့ရဲ့စာကိုဖော်ပြပြီးလို့ကျေးဇူးတင်ကြောင်းထပ်ပြီးတော့ Messenger မှာစာရေးပြောလာတာပါ VOE ကျေးဇူးအများကြီးတင်ပါတယ်သွားရှင်များပေးစာကကျွန်တော်တို့ခွန်အားဖြစ်စေပြီးတော့သင်ကန်းစာတွေရရှိစေပါတယ် Burmese Refugee New Delhi က Refugee ဒုက္ခတွေတွေကြောင်းတင်ပြပေးခြင်းပေမဲ့မတင်ပြရဲသေးလို့ပါအခွင့်အရေးရတာနဲ့တော့ရှင်ပေးစာမှာပြောပြပေးပါဦးမယ်တဲ့ဟုတ်ကဲ့ဆောင်မြော်နေပါရဲ့ရှင်နောက်ထပ်တော့ရှင်တရားကတော့သူကလည်း Messenger ကနေပြီးတော့စာရိုးလေးရေးလာတာပါဒီတော့ရှင်ကသတင်းတွေနားထောင်ရတာကောင်းပါတယ်အခုလိုအချိန် COVID-19 ကရောဂါဘေးကာလမှာပိုးကူးဆက်သူသေဆုံးသူတွေဆင်းနေပါကြင်ညာပေးလို့အများပြည်သူကြားသိရတာမလို့သတင်းနားထောင်ရင်းနဲ့ကဘေးကိုလည်းကာကွယ်ဆောင်ရှားနိုင်ပါတယ်ဒါကြောင့်မလို့အထူးကျေးဇူးပါဆိုပြီးတော့စာရေးပြောလာပါတယ်COVID-19 ဆိုလို့ကမ္ဘာမှာကြုံတွေ့နေရတဲ့ဒီကက်ရောဂါဘေးဆိုးကြီးကခွာနန်းကိုရောက်ရှိနေတဲ့မြန်မာတွေကိုလည်းတော်တော်လေးကိုရိုက်ခတ်မှုဖြစ်စေတာပါဒီမှာနန္နာဝေဆိုတဲ့သောရရှင်ရေးလာတဲ့စာကိုဖော်ပြပေးချင်ပါတယ်သူကလည်းဒီကက်ရောဂါဘေးကြီးမြန်မာနိုင်ငံမှာရိုက်ခတ်မှုတွေစိုးရိမ်လို့ပါဆိုပြီးအခုလိုစာရေးလာတာပါသူကကျေးဇူးပါပြီးဝမ်းတော်သားတွေတဲ့တခုလောက်တောင်းဆိုခြင်းလို့ပါမြန်မာနိုင်ငံကအကြောင်းတွေကိုဖွင့်ဖို့တွေဒီရောဂါကက်ဆိုးကြီးဖြစ်နေချိန်မှာဖွင့်ဖို့ဆော်ပါသေးတယ်ဖြစ်နိုင်ရင်အကြောင်းတွေမူလတန်းကအစားမဖွင့်ပေးဘူးအမေတော်အောင်ဆန်းစုကြည်တည်အောင်ပြောပြပါနော်တဲ့နေ့စဉ်သတင်းတွေကိုနားထောင်နေရလို့ကျေနပ်မိပါတယ်အကြောင်းတွေလည်းမဖွင့်ပါသေးနဲ့အောင်လို့တိုင်းတစ်ပတ်ကနေပြီးတော့ဆူတောင်းနေပါတယ်ယောဂါရလာတော့မှသားသမီးတွေအတွက်နောင်နာမရခြင်းမူလေတဲ့အမေစုတည်အောင်ပြောပြပါလို့တိုင်စားပါရစေဖီဝီအားလုံးပဲကျန်းမာချမ်းသာကြပါစေဆိုပြီးတော့ဝိုင်းတော်သားတွေအတွက်လည်းဆူတောင်းပေးလာပါတယ်ဟုတ်ကဲ့ဒီတော်ရရှင်ကတော့ဒီနိုင်ငံเจ้ามาနေပြောမြန်မာနိုင်ငံကအကြောင်းတွေဖွင့်မှာကိုစိုးရိမ်နေတဲ့သူပါအကြောင်းတွေဖွင့်မယ်ဆိုလို့ဒီအမေရိကန်ပြည်အောင်စုမှာတော့ဒီနှစ်စာတစ်နှစ်တစ်နှစ်လုံးအကြောင်းတွေပိတ်ထားရတဲ့အတွက်ကြောင့်မလို့ဒီနွေရာသီကဇွန်လမှာစပြီးတော့တကယ်တမ်းစက်တင်ဘာမှာအကြောင်းပြန်ဖွင့်ရမှာဖြစ်ပါတယ်ဒါမဲ့လည်းစက်တင်ဘာအကြောင်းဖွင့်မဖွင့်အဲ့လိုဟာတွေတော့မကြေညာသေးပဲနဲ့ဇွန်လအထိအကြောင်းတွေကိုပိတ်ထားလိုက်တာဖြစ်ပါတယ်ဒါနဲ့တလောကပဲပြီးခဲ့တဲ့သတင်းပတ်တွေမှာပြင်သစ်မှာအကြောင်းတွေပြန်ဖွင့်လို့ကလေးတွေအကြောင်းတွေမှာ COVID-19 ရောဂါကူးစက်ကြတဲ့သတင်းတွေလည်းဖတ်ရပါရဲ့နော်။ဒါကြောင့်မလို့ဒီသွားရခြင်းကစိတ်ပူပြီးတော့မြန်မာနိုင်ငံမှာအခုလောလောဆယ်အကြောင်းတွေပြန်မဖွင့်ပါနဲ့လို့ဆိုပြီးတော့တားလာတာဖြစ်ပါတယ်။ဒီကိုရိုနာကပ်ဘေးဆိုးနဲ့ပဲပတ်သက်ပြီးရေးလာရင်နောက်ထပ်သွားရခြင်းတယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေးတယ်။ဒီသွားရခြင်းကတော့ထိုင်းနိုင်ငံမှာသွားပြီးတော့အလုပ်လုပ်နေတဲ့ရွှေပြောင်းလူသားတဦးဖြစ်ပါတယ်။သူကမင်္ဂလာပါ VOA ဝမ်းတော်သားများခင်ဗျာကျွန်တော်နာမည်တော့မပြောတော့ပါဘူး။ကျွန်တော်ကထိုင်းကပါဆိုပြီးတော့သူ့စာကိုအခုလိုအစားချီပြီးရေးလာခဲ့ပါတယ်
။ကျွန်တော်ကထိုင်းနိုင်ငံဘန်ကောက်မြို့စူဆော့ဝတ်လမ်း30မှာရှိတဲ့ဟုံစီအထက်ကျုပ်စက်ရုံအလို့သမားတဦးပါ။ COVID-19 ရောဂါကြောင့်မြန်မာအလို့သမားတွေလည်းအလို့ကနေဖြုတ်တာခံနေရပါတယ်ဗျာ။အလို့ဖြုတ်တာခံရတဲ့ဆိုပေမဲ့မြန်မာပြည်လည်းပြန်လို့မရ။အခြားအလို့လည်းရှာမရနဲ့စားဝတ်နေရေးအခက်အခဲတွေ့နေပါတယ်။ COVID ရောဂါကြီးရှိနေပေမဲ့ကြံတုံးကလည်းအလို့ဆင်းခဲ့ရပါတယ်။စက်ရုံတထေးကအလို့ဆင်းခိုင်းလို့ပါ။အခုမေလပိုင်းမှာဆိုရင်ပုံမှန်အားဖြင့်တစ်လမှာပိတ်ရက်၄ရက်ရှိပါတယ်။ဒါပေမဲ့ဒီမေလပိုင်းမှာပိတ်ရက်က9ရက်ဖြစ်သွားပါတယ်။ဒါကြောင့်နောက်ထပ်3ရက်ခလောက်ခလာစာမရပါဘူး။အလို့သမားတွေကိုလည်းအလို့ကအပြစ်ရှာပြီးထုတ်နေပါတယ်။ဒါပေမဲ့ဇွန်လပိုင်းမှာဆိုရင်10ရက်ပိတ်မယ်လို့ကြေညာထားပါတယ်။အလို့ဖြုတ်ခန့်ထိတဲ့အလို့သမားတွေကလည်းဘာအကျိုးခံစား권မှမရှိပါဘူး။မြမအစိုးရကိုအကူအညီတောင်းနေပါတယ်ဗျာ။ဘယ်လိုဆက်သွယ်ရမှန်းမသိလို့ပါ။ VOE ကနေတစင်ဆက်သွယ်ပေးဖို့မေတ္တာရပ်ခံပါတယ်။ကျွန်တော်တို့အမျိုးမျိုးဒုက္ခရောက်နေပါတယ်ခင်ဗျာ။လာကုန်လို့လာစာထုတ်ရင်စားဖို့တော့အနိုင်နိုင်ဖြစ်နေလို့ပါ။အခန်းကတော့ပေးဖို့တော့မလောက်မငှဖြစ်နေလို့ပါဗျာ
။ဒီသွားရှင်ကတော့လောလောဆယ်ထိုင်းမှာဆက်ပြီးတော့အလုံးလုံးနေတဲ့သွားရှင်ဖြစ်ပါရင်ဒီကိုရိုနာကပ်ဘေးကြောင့်ဒီစီးပွားရေးတွေကျဆင်းပြီးတော့တို့အလုပ်တွေကိုလည်းအခက်အခဲနဲ့ရိုက်ခတ်မှုတွေဖြစ်တယ်ဆိုတော့ရေးလာတာပါ။ဒီမှာထိုင်းမှာရောက်နေတဲ့ဒီရွှေပြောင်းလူသားတော်တော်များများတွေကတော့သူ့လိုတော့မှအလုံးမရှိပဲနဲ့ဒီအလုပ်အကောင်ကြီးမြန်မာနိုင်ငံကိုလည်းပြန်လို့မရပဲနဲ့ပြိမိနေရတွေရှိသလိုမြန်မာနိုင်ငံကိုပြန်ပြီးတော့လေဒီအလုံးမရှိပဲနဲ့မြန်မာနိုင်ငံကိုပြန်သွားရတဲ့ဒီရွှေပြောင်းလုပ်သားတွေလည်းအများကြီးရှိရလို့သိရပါတယ်နော်ဒါကတော့ကိုရိုနာကပ်ဘေးရဲ့ဒီအိန္ဒိယနိုင်ငံတွေမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကိုရိုက်ခတ်မှုဖြစ်ပါတယ်ဒီသတင်းတွေကိုနားဆင်ဖတ်ရှုပြီးတော့သတင်းဖော်ပြပါအကြောင်းအရာတွေနဲ့ပတ်သက်လို့ကိုဗိုင်းထင်မြင်ယူဆချက်တွေနဲ့တုံ့ပြန်လာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့တခုမျိုးတက်ကသောရရှင်ဦးလာထွန်းကတော့အာဏာရှင်တွေရဲ့မတရားတဲ့တရားစီရင်မှုနဲ့ပတ်သက်ပြီးတော့ခုလိုရေးလာတာပါ
မြောက်ဝီမြို့မှာ COVID-19 ရောဂါကြောင့်လူတဦးသေဆုံးကြောင်းသတင်းမှဖော်ပြခဲ့တဲ့အတွက်နိုင်ငံတော်ကြီးညိုပြက်စီမှုပုံမှန် 905 ခါနဲ့ဖန်မြို့နယ်တရားရုံးကနေပြီးတော့ဥဆော့ရဲတပ်ကိုထောင်ဒဏ်2နှစ်ကျခံစေဖို့မေလ20ရက်နေ့မှာအမိန့်ချမှတ်ခဲ့တာပါ အဲ့ဒီသတင်းကိုဖော်ပြခဲ့တဲ့ဧပြီလ23ရက်နေ့ညနေပိုင်းမှာပဲဥစော်ရဲတပ်ကရဲတပ်ဖွဲ့ကဖမ်းပြီးတော့ဖမ်းအမျိုးပါရဲစခန်းမှာခြေကျုပ်ချထားပြီးတဲ့နောက်တလကြာမေလ14ရက်နေ့မှာပထမကြိမ်ရုံးထုတ်ဖြစ်ပါတယ်အဲ့နောက်တပတ်နီးပါးကြာမေလ20ရက်နေ့မှာစီရင်ချက်ချလိုက်တာကြောင့်အမှုတစ်ခုလုံးကိုတလကြော်အတွင်းမှာပြီးသက်စီရင်ချက်ဆုံးဖြတ်ခဲ့တာပါဒရင်မဖော်ပြမိလို့နိုင်ငံတော်ကြီးညိုပြက်စင်မှုပုံမှန်905ခါနဲ့တရားဆွဲရဟာမဖြစ်တဲ့လို့ပဲဒီဖြစ်စဉ်အတွက်ဒရင်မကြီးကောင်စီကိုအကြောင်းကြားတဲ့လို့ကောင်စီတွင်မှုဦးမြင့်ကျော်ကပြောပါတယ်ဒါကတော့ view ဤဒရင်မှာဥပဒေနောက်တစ်မျိုးမတိုးလိုက်ပါနဲ့ဒူရီဟာကြောက်တတ်တဲ့မျိုးပြီမှုသူ့အနေသူဆိုတဲ့ဒီလေးကျိုးတစ်ပုတ်ရှိပါတယ်မူလကလေးကကိုလိုနီခေတ်ဥပဒေတော်လိုင်းကောင်စီခေတ်အမိန်ဥပဒေတွေနဲ့မာဆလာခေတ်ဥပဒေတွေတပုံကြီးပဲလူတွေကိုမလှုပ်နိုင်အောင်လှုပ်ထားတဲ့ဥပဒေတွေကြီးပါပဲအဲ့တရားစီရင်ရေးမူရဆိုလို့ရှိရင်နောက်ပြတဲ့ဥပဒေကအထူးဥပဒေလို့သတ်မှတ်တာမူရင်းဥပဒေရှိနေတော့မှအထူးဥပဒေနဲ့ဆွဲလို့ရတယ်။တချို့အထူးဥပဒေတွေကလုံထုံလုံဒီဥပဒေတွေမထွက်နိုင်သေးတော့တင့်နဲ့ထင်တဲ့နီးနဲ့စီရင်ပါတယ်။ဒါတွေကိုမင်းမပြပြလှုပ်ပြီးတော့ကျူစွတင့်နဲ့ပါတယ်ပြောနေတာတွေကျွန်တော်တို့နားမလည်နိုင်အောင်ပါပဲ။ဒေါက်တာတန်းနှုတ်စကားကိုတက်ကူကောက်ပြီးတော့ဖွင့်ဆိုကြည့်လို့ရှိရင်ကျွန်တော်တို့တမိုင်းကိုမတင်လို့အနိုင်ကြတာပါပဲလား။စာကရှိနေလို့ Facebook Messenger ကလည်းပို့ထားပါတယ်။
သရရှင်ဦးလာထွန်းဖြစ်ပါတယ်ကိုဗစ်ကာလသတင်းစစ်ဆင်မှုရဲ့အခမ်းအနားဆိုပြီးတော့ကျွန်တော်တို့သတင်းဖော်ပြခဲ့တာနဲ့ပတ်သက်ပြီးတော့သူကအခုလက်ရှိဒီအစိုးရလက်ထက်မှာစီရင်နေတဲ့တရားဥပဒေတွေကိုမဆလာခေတ်ကဥပဒေနဲ့နှိုင်းပြပြီးတော့ဝေဖန်ပြောကြားလာတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သရရှင်ရဲ့စာရီထဲမှာဆိုတော့သရရှင်တယောက်ရေးလာတဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီသရရှင်ကတော့
အမေနိုင်ရင်ချမ်းသာပြီဆိုပြီးယုံစားလိုက်တာအာနာရှင်စနစ်နဲ့ကွာရာဆိုလို့တမရလိုနာမည်ပေးထားတဲ့ရုပ်သေးရုပ်ပုံကိုပဲအပြောင်းလဲဖြစ်ပါတယ်အရင်နှစ်တွေထက်ကုံစင်းနှုံတွေအဆမတန်တက်တယ်ဗီတာကတွေသုံးစတိုးကောက်တယ်ပြည်သူတွေဒုက္ခမြောက်ပဲနေမလားသူတို့ကပြောတယ်အခွန်ကောက်ချင်အဖြစ်တိုင်းပြည်ဗန္ဓာကိုတိဆောက်တာတဲ့ဟုတ်ပါတယ်အခွန်မဲရှိတော့တဲ့တိုင်းပြည်ကိုအခွန်တွေနဲ့ပဲပြန်တိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုံးလုံးရအောင်ပါပ
ါပြည်သူလူထုကဒီမိုကရေစီဒီကြရွေးချယ်ခန့်အပ်ထားတဲ့အစိုးရဖြစ်ပေမဲ့နိုင်ငံကိုပြောင်းလဲအောင်မလုံဆောင်ပေးနိုင်လို့ပြည်သူတွေအမတန်မှအစိတ်ပြေရပါတယ်ဆိုပြီးဒီတော့ရှင်သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်တော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒီတောင်းလာတဲ့သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြေးသွားဖို့ရှိပါတယ်ရှင်။ဆောင်းဗီယူမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒီသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင်bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်။အခုဆက်ပြီးတော့ဒေတာလာတဲ့သရရှင်ကိုဒီနေ့ပြချင်ပါတယ်ဒီမှာထိုင်းနိုင်ငံကသရရှင်မျိုးညွအောင်ကတော့
VOA ကျွန်တော်ကတော့လက်ရှိထိုင်းနိုင်ငံမှာလှုပ်လှုပ်နေရပါတယ်အိမ်ပြန်မှုအတွက်လဲ hotline ကနေဖောင်ဖြည့်ပြီးပြန်ချိန်ကိုစောင့်နေရပါပြန်ချိန်ရက်နဲ့မပြန်ပြစ်နိုင်သေးတဲ့နိုင်ငံသားရောက်ကျွန်တော်တို့ညီကိုမောင်နှမတွေအတွက်တာတီးလူရဲ့အိမ်ပြန်ချိန်တချင်းလေးကိုတောင်းဆိုပြရစီကျွန်တော်ကတော့VOA မနက်ပိုင်းစီစဉ်ပဲအမြဲနားထောင်ဖြစ်ပါတယ
်။ Okay ကိုမျိုးညွအောင်ကဒီတချင်းလေးတောင်းဆိုတဲ့အတွက်ကျွန်မကျေးဇူးတင်ပါတယ်။ဒီတချင်းလေးကိုတစ်ခါမှနားမထောင်ဘူးလို့နောက်ထောင်ကြည့်ပြီးတော့သဘောကျမိပါတယ်။ဒီမှာကိုမျိုးညွအောင်ကအိမ်ပြန်ချိန်တချင်းထုတ်လွှင့်ပေးပါလို့ရေးလာပေမဲ့လည်းဒီတချင်းရှာကြည့်လိုက်တော့တချင်းနာမည်ကအိမ်ပြန်မယ်ဆိုတာပဲတွေ့ပါတယ်။တာလီလူကတခြားအဆိုတော်နှစ်ယောက်နဲ့ပေါင်းပြီးတော့တကီးအဖွဲအနေနဲ့တည်ဆူထားတာပါ။သူတယောက်ချင်းလည်းအဲ့ဒီတချင်းကိုအပြင်ကဖျော်ဖြေပွဲတွေမှာတီးဆိုပြထားတာပဲ online มาတွေ့ရပါမယ်လေအတန်အကြီးအသေးမကောင်းတဲ့အတွက်ကြောင့်မလို့၃ရောက်ပေါင်းပြီးတော့သီစုထားတဲ့သင်လေးကိုပဲထုတ်လွှင့်ပေးလိုက်ပါရစေဒီ ဒီစုထားတဲ့အင်ပြန်မဲဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖီယိုအင်မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖိုင်ယူနားဆင်နိုင်တဲ့အပြင်ဖီယိုအ ဒီကနေ့ကျွန်တော်တို့ရဲ့ပရိသတ်များနဲ့ချမ်းသာပြီးဆိုပြီးရုံစားလိုက်တာအာနာရှင်စနစ်နဲ့ကွာပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ဝက်ဘ်ဆိုက်လေးစာက
အခုဆက်ပြီးထူးခြားစမ်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံကဆက်ရုပ်ကုမ္ပဏီတစ်ခုဟာသိုးထိန်မှုအတွက်ခွေးဆက်ရုပ်တစ်ကောင်ကိုတီထွင်လိုက်ပါတယ်။အစ္စရေးနိုင်ငံကတီထွင်သူတွေဟာနှာခေါင်းစည်းမဖြုတ်ဘဲအစာစားလို့ရတဲ့နှာခေါင်းစည်းတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းညံ့နဲ့မက်ခင်ပြည်ထွေးတ
န်ဆက်ရုပ်ဆော့ဖ်ဝဲထုတ်လုပ်တဲ့ Roku ကုမ္ပဏီနဲ့ပူးပေါင်းပြီးတိုးထိန်ပေးနိုင်တဲ့ခြေလေးကြောင်းဆက်ရုပ်တစ်ကောင်ကိုတီထွင်နေပါတယ်။ Sport လို့နာမည်ပေးထားတဲ့ဒီတိုးထိန်ခွေဆက်ရုပ်ကိုလုံသားအင်အားနည်းပါတာကိုဖြည့်ရှင်းဖို့အထွတ်နှုန်းခန့်မှန်းနိုင်ဖို့နဲ့ဆိုက်ပျိုးရေးမှာတိကျတဲ့ဤပညာတွေသုံးနိုင်ဖို့ရည်ရွယ်ပြီးဖန်တီးလိုက်တာပါ။ကမ္ဘာဘယ်နေရာကမဆိုဒီဆက်ရုပ်ကိုအဝေးကနေထိန်းချုပ်နိုင်ပြီးတော့ကြိုတင်သတ်မှတ်ထားတဲ့အလုပ်တွေခိုင်းလို့ရတယ်လို့လိုအပ်သလိုအခြေအနေအရဖြစ်ပေါ်လာတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးပြီးသတင်းပို့ကိုင်းလို့လည်းရပါတယ်။ကနဦးစမ်းသပ်မှုတွေမှာအမေရိကန်အခြေစိုက် Boston Dynamic ကုမ္ပဏီကဒီခွေးဆက်ရုပ်ကလေးမသွားဘူးတဲ့နယူးဇီလန်ရဲ့နယ်မြေတွေကိုသွားကိုင်းပြီး Roku Software နဲ့ထိန်းချုပ်ခဲ့တာပါ။အခုလောလောဆယ်မှာတော့စင်ကာပူနိုင်ငံမှာစမ်းသပ်မှုတွေလုပ်နေပြီးအများပြည်သူတွေတယောက်နဲ့တယောက်ခက်ခော်ခွာနေဖို့အတွက်ဗန်းညံထဲမှာ Loud Speaker နဲ့ Light Lamp တတိပေးနေပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုကကံကောင်းတဲ့ချက်အကောင်ထောင်လာတော့ကုန်တင်လေယာဉ်နှစ်ဆင်းနဲ့အိုင်အိုဝါပြည်နယ်ကနေကယ်လီဖိုးနီးယားပြည်နယ်ဘေးမဲ့ခြံထဲရောက်သွားခဲ့ပါပြီ။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်စားသောက်ဆိုင်တွေပိတ်ထားလိုက်ရပြီးဝယ်လိုအားမရှိတဲ့အတွက်ကျပ်ဥစည်းတွေကျကုန်ပြီးတော့အိုင်အိုဝါကလယ်သမားတွေအနေနဲ့ကျပ်တွေကိုအစာဆက်ကျွေးထားနိုင်ဖို့အစာဖူးကလည်းမတက်နိုင်သလိုကျပ်တွေကိုထားစရာနေရာကလည်းမရှိပါဘူး။ဒါကြောင့်မလို့အိုင်အိုဝါပြည်နယ်မှာကျပ်တွေနဲ့ဝက်တွေကိုတသက်တသာနဲ့တည်သွားအောင်တက်နေရတာပါ။ အခုချက်အကောင်တစ်ထောင်ကတော့ Animal Place သိမ်းဆန်ကတ်တင်ရေးပရိုက်တာအဖွဲ့တစ်ခုကကတ်တင်ခဲ့တာဖြစ်ပါတယ်ပုံမှန်အဖြစ်ကတော့ဒီအဖွဲ့ဟာကယ်လီဖိုးနီးယားပြည်နယ်အတွင်းကမလူချင်းတဲ့တိရစ္ဆာန်တွေကိုပဲထရက်ကားနဲ့သွားရောက်ခေါ်ဆောင်ကယ်တင်လို့ရှိပေမဲ့လို့အခုတစ်ခေါက်မှာကတော့အလူငွေဒေါ်လာ100နဲ့ချီပြီးလက်ခံရရှိတဲ့အတွက်အမေရိကန်ပြည်အောင်စုလေပိုင်းမှာရှိတဲ့ Iowa ပြည်နယ်အထက်ကိုလေရင်နဲ့သွားရောက်ခေါ်ဆောင်ခဲ့တာပါဒီချက်တွေရဲ့ကျမ်းမာရေးကိုစစ်ဆေးပြီးရင်တော့ချက်တွေကိုမွေးစားခြင်းနဲ့သူတွေမွေးနိုင်အောင်လုပ်ပေးမယ်လို့ဒီအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်ရှင်
အစ္စရေးနိုင်ငံကကြီးထွင်သူတွေဟာကိုရိုနာကပ်ရောဂါကာလအတွင်းနှာခေါင်းစည်းမချွတ်ဘဲအစာစားနိုင်မဲ့နှာခေါင်းစည်းတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီပစ္စည်းကြောင့်စားသုံးသူတွေအနေနဲ့စားတောက်ဆိုင်မှာစားတောက်တဲ့အခါပိုးကူးဆက်ဖို့အလားအလာလျော့နေစေမှာပါ။အဲ့ဒီနှာခေါင်းစည်းကအပေါက်လေးဟာစပိန်ဘရိတ်လိုမျိုးကျိုးတစ်ချောင်းနဲ့ထိန်းချုပ်ရတာဖြစ်ပြီးတော့စားကန်နီးကြရင်ကျိုးနဲ့ထိန်းချုပ်ထားတဲ့လက်ကင်လေးကိုညှစ်လိုက်တဲ့အခါနှာခေါင်းစည်းကပွင့်သွားပြီးအစာအစာကိုပါဇက်ထဲထည့်လို့ရတာပါ FT Pass ကုမ္ပဏီကစီစဉ်တာဖြစ်ပြီးနောက်ကျရင်အစာအတော့ပါဇက်နာရောက်လာရင်နှာခေါင်းစည်းကိုအလိုလျောက်ပွင့်သွားအောင်စီစဉ်ပေးမှဖြစ်တယ်လို့လက်နဲ့ထိန်းချုပ်နိုင်အောင်လည်းစီစဉ်ပေးမယ်လို့ကုမ္ပဏီဒူးဥက္ကဋ္ဌကပြောပါတယ်လောလောဆယ်မှာတော့အတုံးခဲရီစားတောက်ရမှာအဆင်ပြေပေမဲ့လည်းရေခဲမုတ်လို့အနှစ်ရေများများပါတဲ့အစာအတော့တွေစားတောက်ရမှာတော့ပေးပွားကုန်မယ်အလားအလာရှိပါတယ်ဒီနှာခေါင်းစည်းပုံစံအတွက်ပပုံတင်ပြီးသားဖြစ်သလိုလာမယ့်လအနေငယ်အတွင်းမှာထုတ်လုပ်သွားမယ်လို့ကုမ္ပဏီကပြောပါတယ်။နှာခေါင်းစည်းတစ်ခုကိုအမေရိကန်ဒေါ်လာ85ပြားကနေ3ဒေါ်လာနီးပါးအထိဈေးသတ်မှတ်ရောင်းချဖို့လဲစီစဉ်ထားပါတယ
်အနည်းငယ်နည်းညာပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပဲဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြီးညာပေးมาဖြစ်ပါတယ်မြန်မာပြည်တော်စုညောက်ပြည်နယ်မှာကိုရိုနာဗိုင်းရပicောင်းနေစဉ်လူသေဆုံးမှုနှုန်းဟာ100အောက်ကိုကျဆင်းလာခဲ့ပါတယ်ဒါဟာမတ်လ24ရက်နေ့ကစပြီးညောက်ပြည်နယ်မှာနေစဉ်လူသေဆုံးမှုနှုန်းပထမဆုံးချိန်100အောက်ကိုကျဆင်းလာခဲ့တာဖြစ်ပါတယ်အချိန်တည်းမှာပဲဗိုင်းရပ်စတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံမှာဆိုရင်လည်းမနေ့စနေနေ့ကနောက်ထပ်ဗိုင်းရပ်ကူးစက်မှုအသင့်ရှိခဲ့ရာကြောင့်ဒါဟာဗိုင်းရပ်ကူးစက်မှုတွေနဲ့ပတ်သက်ပြီးစတင်သတင်းထုတ်ပြန်ခဲ့တဲ့ဇန်နဝါရီလကစပြီးတော့ပထမဆုံးအချိန်နောက်ထပ်ကူးစက်မှုမရှိတာပါကမ္ဘာတစ်ဝှမ်းမှာတော့ဗိုင်းရပ်ကူးစက်မှုစုစုပေါင်း 5.3 သန်းကျော်နဲ့တည်ဆုံးသူ 3,400 ကျော်ရှိသွားခဲ့ဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်ကြောင့်လုံခဲ့တဲ့24နာရီတွင်လူ153ယောက်သေဆုံးခဲ့ပြီးတော့သေဆုံးသူစုစုပေါင်း 3,541 ယောက်ထပ်မင်းရှိသွားပြီဖြစ်တယ်လို့ရုရှားနိုင်ငံကပြောပါရယ်။ဒါပြင်နောက်ထပ်ဗိုင်းရပ်ကူးစက်မှု 8,599 ယောက်ရှိတာကြောင့်အခုဆိုရင်ရုရှားနိုင်ငံဟာဗိုင်းရပ်ကူးစက်ခံရသူစုစုပေါင်း 3,400 ကျော်ရှိသွားခဲ့ပြီဖြစ်ပါရယ်ခင်ဗျာ။အခြားဘက်မှာတော့စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်နောက်ထပ်ကူးစက်ခံသူ948ယောက်ထပ်မံတွေ့ရှိခဲ့တယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကဒီနေ့မှပြောလိုက်ပါရယ်။ဒါကြောင့်အခုဆိုရင်စင်ကာပူမှာယောဂကူးစက်ခံသူစုစုပေါင်း 32,600 ကျော်ရှိသွားခဲ့ပြီဖြစ်ပါရယ်။မလေးရှားမှာတော့နောက်ထပ်ဗိုင်းရပ်ကူးစက်ခံသူ60ကျော်ရှိပြီးစုစုပေါင်းယောဂကူးစက်ခံသူ 9,200 ကျော်ရှိတယ်လို့မလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။မြန်မာနိုင်ငံမှာလည်းဗိုင်းရပ်ကူးစက်ခံထားတဲ့သူနောက်ထပ်မတွေ့ရဘူးလို့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့မနက်9နာရီမှာသတင်းထုတ်ပြန်ထားပါရယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ဒုတိယကြိမ်လူမြင်ကွင်းကနေ၃ဘတ်ကြာပျောက်ကွယ်နေတာကြောင့်ကျမကြီးနဲ့ပတ်သက်တဲ့ထင်ကြီးပေးပြောဆိုမှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်စီဝေးတစ်ခုကိုဥဆောင်ကျင်းပခဲ့တဲ့အကြောင်းတင်းငွေနေနေကနိုင်ငံပိုင်မီဒီယာမှာဖော်ပြခဲ့ပါတယ်။စီဝေးတွင်နျူကလ িয়ার စစ်ပွဲအန္တရာယ်ဟန်တာရဲ့အစီအစဉ်ကိုတိုးချဲ့ရေးကိစ္စနဲ့ပါဝင်တယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။ဟောင်ကောင်မှာမျိုးသားလူငယ်ဥပဒေတရားထမ်းဖို့စိုးပြူးချက်ပေါ်ကန့်ကွက်နေကြတဲ့ဆန္ဒပြတဲ့သူတွေကိုလူငယ်ရေးတပ်ဖွဲ့တွေကမျိုးယူပုံးတွေညှို့ကောင်းရီတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။လုံခြုံရေးဥပဒေမူကြမ်းဟာဟောင်ကောင်ရဲ့လွတ်လပ်ခွင့်တွေကိုထိခိုက်နိုင်တယ်ဆိုပြီးလူပေါင်းရာနဲ့ချီဆန္ဒပြခဲ့ကြတာပါခွဲထွက်ရေးနဲ့အပြည့်အမောက်လှုပ်ရှားမှုတွေပြည်ပဂျာဝန်ဆွတ်ဖက်မှုတွေနဲ့အကြမ်းဖက်မှုတွေကိုတားဆီးကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဟောင်ကောင်မှာလုံခြုံရေးဥပဒေပြဋ္ဌာန်းဖို့တရုတ်နိုင်ငံကလွှတ်တော်မှာတောက်ကြနေကဆိုပြခဲ့တာဖြစ်ပါတယ်ခင်ဗျာနေ့ကနေ့ညဘက်အစည်းအဝေးတွေကတော့ဒီလောက်ပါပဲ COVID-19 ရေးပေါ်အခြေအနေရဗီဒီယိုမှာပိုင်းအစည်းအဝေးတွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလော့ယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီရေအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ရန်နိုင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.